Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA အမေရိကန်တန်ကနေ2025ခုနှစ်မတ်လ5ရက်ဗုဒ္ဓဟူးညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်ထုတ်လွှင့်ပေးမယ့် VOA Radio အစီအစဉ်တွေကိုလိုင်းဒိုမီတာ19 25နဲ့32တို့အပြင်လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြပါတယ်ဒီကနေ့ညအတွက်အစီအစဉ်လေးကိုကျွန်မခင်လေးကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုမခင်လေးနဲ့အတူပဲတင်ဆက်ပေးမှာပါ။သတင်းတွေထဲမှာဆိုလို့ရှိရင်သမ္မတဒေါ်နယ်ထရန့်ကလွှတ်တော်မှာစကားပြောကြားခဲ့ပြီးအစိုးရအသုံးစရိတ်လျှော့ချရေး၊ကုန်သွယ်ရေး၊ကုန်သွယ်ခွန်ကိစ္စအပါအဝင်သူ့ရဲ့မူဝါဒတွေကိုရှင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာအပြောင်းလဲတွေလုပ်မယ်ဆိုရင်တာဝန်ယူမှုရှိရှိနဲ့ကမ္ဘာခေါင်းဆောင်နိုင်ငံနေရာနဲ့လိုက်ညှောညီးတွေ့ဖြစ်တင်တယ်လို့ဒီမိုကရက်အမတ်တွေကတော့သူ့ရဲ့မိန့်ခွန်းကိုတုံ့ပြန်ပြောဆွေးပါတယ်။အမေရိကန်သမ္မတကသွင်းကုန်ကိုတွန်းမြင့်လိုက်တဲ့အတွက်တရုတ်၊ကနေဒါနဲ့မက္ကဆီကိုတို့ကလည်းတုံ့ပြန်သွားမယ်လို့ပြောဆွေးပါတယ်။ရုရှားမှာရောက်ရှိနေတဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့ဘယ်လာရုစ်ကိုဆက်သွားမယ်လို့ထုတ်ပြန်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဦးစွာတင်ပြပေးမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေသတင်းဆောင်မတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့အမေရိကန်သမ္မတထရမ့်လွှတ်တော်ထဲမှာပထမဆုံးပြောခဲ့တဲ့မိန့်ခွန်းနဲ့ပတ်သက်လို့
အဲ့တော့ပြောမယ်ဆိုလို့ရှိရင်တော့လွှတ်တော်ထဲမှာသီးသီးသန့်သန့်ပေါ့ဗျာနှစ်ချမ်းကွဲတယ်လို့ယူဆနေပါတယ်เนาะဟိုညီညွတ်ညွတ်နဲ့ထောက်ခံတဲ့ပုံစံမျိုးတော့မတွေ့ဘူးဗျာ
နိုင်ငံတကာအရေးစောင့်ကြည့်လေ့လာသူမြမမဟာဗျူဟာနဲ့မူဝါဒလေးလာရင် Institute ကဥအောင်သူငိမ့်ပြောတာကိုကြားခဲ့ကြရတာပါဒီကြောင့်မင်းမြန်ချက်သတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူ American သမ္မတ Trump ရဲ့မိန့်ခွန်းနဲ့ Democrat Party ရဲ့ဒီမိန့်ခွန်းကိုစန့်ကျင်မှုတွေနဲ့ပတ်သက်တဲ့သတင်းအပါအဝင်မြန်မာနိုင်ငံနေရာတချို့မှာငလျင်လှုပ်ခတ်ခဲ့တဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါ့အပြင်ဗုဒ္ဓဦးညတိုင်းတင်ဆက်ပေးနေကြအစီအစဉ်တွေဖြစ်တဲ့ Editor ဆွေးနွေးခန်းလူငယ်အစီအစဉ်ဖြစ်တဲ့ Gen Z နဲ့တပတ်တွင်းအားကစားသတင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မူကျော်နဲ့အတူပြောပြပေးပါမယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဒုတိယအကြိမ်သမ္မတတက်တန်းစတင်တာဝန်ယူပြီးနောက်ပထမဦးဆုံးအကြိမ်လွတ်တော်ရှင်းပေါက်မှာမနေ့ကအင်္ဂါနေ့ညကမိန်ခွန်းပြောကြားရမှာသူအစိုးရလက်ထက်ဆောင်ရွက်ချက်တွေကိုအလေးထားပြောဆိုခဲ့ပါတယ်အမေရိကန်အစိုးရအသုံးစရိတ်လျှော့ချရေးကိစ္စကုန်သွယ်ဘက်တွေအပေါ်အခွန်ထိုးကောက်တဲ့ကိစ္စနဲ့နိုင်ငံတကာအကူအညီလျှော့ချတဲ့ကိစ္စတွေကိုပြောဆိုခဲ့ပါတယ
် $45 million for diversity, equity and inclusion scholarships in Burma $40 million to
မြန်မာနိုင်ငံကမတူကွဲပြားမှုဒန်းတူညီမျှမှုနဲ့အားလုံးပါဝင်ခွင့်ပညာတော်သင်အစီအစဉ်အတွက်ဒေါ်လာ45တန်းရွှေပြောင်းနေထိုင်သူတွေအတွက်လူမှုရေးနဲ့စီးပွားရေးဆိုင်ရာအကူအညီဒေါ်လာတန်း40ဒါတွေကဘယ်သူမှတောင်မသိပါဘူးလို့သမ္မတထရန့်ကမင်ကုန်းမှာထည့်သွင်းပြောဆွေးခဲ့တာပါသမ္မတထရန့်ဟာသူအစိုးရလက်ထက်စတင်ဆောင်ရွက်ခဲ့တဲ့စီးပွားရေးရွှေပြောင်းဝင်ရောက်သူများအရေးနိုင်ငံသားရေးကိစ္စတွေမှာအလင်းမြန်ဆောင်ရွက်ခဲ့ရတာတွေကိုလည်းမင်ကုန်းမှာထည့်သွင်းပြောကြားခဲ့ပါတယ်ဘီလီယံနာတရေအီလွန်မတ်ဟာသူ့ရဲ့အစိုးရထိရောက်လင်းမြန်မှုရှိရေးအကွန်ငွေတွေအလွဲသုံးစားမှုအလားအသတ်ဖြစ်မှုလျှော့ချရေးတွေဆောင်ရွက်နေတယ်လို့ကြီးကြီးပြောဆွေးခဲ့ပါတယ်အခြားပြည်ပနိုင်ငံတွေအနေနဲ့အမေရိကန်ပေါ်သွင်းကုန်ခွန်တွေတိုးကောက်ခံနေတာဟာစစ်စုနဲ့ပေါင်းများစွာရှိပြီးဒီတကာတော့အမေရိကန်ရဲ့အလှည့်ရောက်ပြီလို့လဲသူ့ရဲ့ကုန်သွယ်ဘက်မဟာမိတ်တွေအပေါ်အခွန်တိုးကောက်တာတဲ့ပတ်သက်ပြီးသမ္မတထရန့်ကကာကွယ်ပြောဆိုခဲ့ပါတယ်အင်္ဂါနေ့မနေ့မှာပဲကနေဒါမက္ကဆီကိုတရုတ်တို့အပေါ်အခွန်တိုးမြင့်တာကိုစတင်ခဲ့ပါတယ်အမေရိကန်ရဲ့စိတ်ဓာတ်ခွန်အားနဲ့ဂုဏ်တက်စရာတွေဟာပြန်လည်ပေါ်ထွက်လာပါပြီလို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်
အမေရိကန်ပြည်ထောင်စုမှာအပြောင်းအလဲတွေလုပ်မယ်ဆိုရင်တာဝန်ယူမှုရှိရှိနဲ့အားလုံးထိတ်ဆက်နေတဲ့ကဘာကြီးနဲ့လာရောညီထွေမှုရှိအောင်လှုပ်ဆောင်တဲ့လို့ဒီမိုကရက်ပါတီအထက်လွှတ်တော်အမတ်အဲလစ်ဆာစလော့ကင်ကမနေ့ကသမ္မတထရန့်လွှတ်တော်မှာမိန့်ခွန်းပြောခဲ့တာကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။သမ္မတထရန့်ကသူ့ရဲ့မိတ်ဆွေဘီလီယံနာတထေးတွေအတွက်ကိုပဲမကြုံဘူးလောက်အောင်အခွင့်အလမ်းတွေဖန်တီးပေးနေတယ်လို့လည်းဝေဖန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလက်တွေ့ကြုံနေရတဲ့အိုးအိမ်ကိစ္စ၊ကျန်းမာရေးဆောင်ရှောက်မှုနဲ့ကုန်စည်နှုန်းကျဆင်းရဲစတာတွေနဲ့ပတ်သက်လို့ဘလို့အစီအစဉ်တွေနဲ့လှုပ်ဆောင်မယ်ဆိုတာမျိုးသမ္မတထရန့်မှာယုံကြည်ရလောက်တဲ့အစီအစဉ်တွေမရှိဘူးလို့လည်းပြောပါတယ်။သမ္မတထရန့်ရဲ့စီးပွားရေးဆိုင်ရာမူဝါဒဟာအမေရိကန်ပြည်သူတွေအားလုံးပေးဆက်ရမယ့်မူဝါဒဖြစ်နေပါတယ်။သွင်းကုန်ခွန်တိုးကောက်တာနဲ့ကုန်သွယ်ရေးစစ်ပွဲတွေအတွက်လည်းပြည်သူတွေကပဲပေးဆက်ရမှာဖြစ်ပြီးတော့ဒီကုန်သွယ်ရေးစစ်ပွဲကြောင့်အမျိုးသားကျွေးမီတွေတိုးလာပြီးစီးပွားရေးကျဆင်းမှုနဲ့ကြုံနိုင်တယ်လို့လည်းအထက်လွှတ်တော်အမတ်စလော့ကင်ကသတိပေးထားပါဗျ။ဒါပြင်ပြီးခဲ့တဲ့ရက်သတ္တပတ်အတွင်းကအင်ဂျီရောတွေ့ဆုံပွဲမှာသမ္မတဒေါ်နယ်ထရန့်က ယူကရိန်းသမ္မတဇလန်စကီပေါ်ဒေါသတကြီးပြောဆိုခဲ့တာတွေဟာမလေးမစားလို့ရကြတယ်လို့လည်းဝေဖန်ခဲ့ပါတယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသွင်းကုန်ခွန်တွေတွန်းမြင့်လိုက်ပြီးနောက်ကနေဒါ၊မက္ကဆီကိုတရုတ်တို့ကလည်းလက်တုပ်ပြတဲ့အနေနဲ့အမေရိကန်ရဲ့သွင်းကုန်တွေအပေါ်အခွန်တိုးကောင်းမယ်လို့မနေ့ကအင်ကာနေမှာပဲပြောဆိုခဲ့ပါတယ်။အဓိကကုန်သွယ်ပိတ်တွေဖြစ်တဲ့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေရဲ့တင်ပို့ကုန်တွေအပေါ်25ရာခိုင်နှုန်းတိုးခဲ့ပြီးတရုတ်အပေါ်မှာ10ရာခိုင်နှုန်းထပ်ဆုံးက20ရာခိုင်နှုန်းကိုမနေ့ကမတ်လ၄ရက်အင်္ဂါနေ့ပါပဲစတင်လိုက်တာဖြစ်ပါတယ်။ဒီနိုင်ငံတွေအပြင်လာမဲ့ဧပြီလ၂ရက်နေ့ကြလို့ရှိရင်လည်းကုန်သွယ်ကုန်ကိစ္စမှာမမျှမတလှုပ်ဆောင်နေတဲ့နိုင်ငံတွေအပေါ်အခွန်တိုးမြင့်စီးကြတာတွေကိုထပ်မံလှုပ်ဆောင်အောင်မယ်လို့သမ္မတထရန့်ကမနေ့ကအင်္ဂါနေ့လွှတ်တော်မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။သမ္မတထရန့်ကဘရာဇီး၊အိန္ဒိယ၊တောင်ကိုရီးယားနဲ့ဥရောပသမ္မတတွေကိုညွှန်ပြောပြောဆိုခဲ့ပါတယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေအနေနဲ့သမ္မတထရန့်ကတောင်းဆိုတဲ့အတွက်အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေနဲ့မွေးစေဝကိစ္စတွေကိုနှိမ်နှင်းလှုပ်ဆောင်နေပါတယ်လို့ပြောစီတဲ့ဗင်မလဲအခုလုံအခွန်နေတိုးပြင်းကောက်ခဲ့တာဖြစ်ပါတယ်အခုလုံအခွန်တိုးကောက်တဲ့အတွက်အင်္ဂါနေ့မနေ့အစောပိုင်းကအမေရိကန်ရဲ့အဓိက stock share ရောင်းဝယ်တဲ့ကုမ္ပဏီကြီး၃ခုမှာ200နုံးလောက်ကျဆင်းခဲ့ပါတယ်သမ္မတထရန့်ကတော့အခုလုံသွင်းကုန်တွေတိုးမြင့်လိုက်တဲ့အတွက်အစောပိုင်းမှာအခက်အခဲအနည်းငယ်ရှိနိုင်ပေမဲ့နောက်ပိုင်းမှာအဆင်ပြေသွားမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုကပြန်လည်ချမ်းသာကြော်ဝါလာမှာပါလို့အင်္ဂါနေ့ကသူ့ရဲ့လွှတ်တော်မင်းကွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်
ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကငြိမ်းချမ်းရေးဆွေးနွေးပွဲစီလာရောက်ဖို့အစဉ်သင့်ရှိကြောင်းစာတစောင်ရေးသားပေးပို့ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်အယူထားတဲ့လုပ်ရက်ကိုရက်ဖို့တပ်ဖြတ်နေတာတွေကိုရက်ဖို့အဓိပ္ပာယ်မဲ့တဲ့စစ်ပွဲတွေကိုရက်ဖို့အချိန်တန်နေပါပြီစစ်ပွဲအဆုံးသတ်ခြင်းနဲ့ဆိုရင်တော့နှစ်ဖက်လုံးနဲ့ဆွေးနွေးရပါမယ်လို့လည်းအင်္ဂါနေ့ညမင်ကွန်းမှာသမ္မတထရမ့်ကပြောဆိုခဲ့ပါရယ်သမ္မတဗလာဒီမီယာဇလန်စကီကလည်းအမြန်ဆုံးတွေ့ဆုံညှိနှိုင်းမှုအဆင့်သင့်ရှိနေပြီးတော့ငြိမ်းချမ်းရေးသဘောတူညီချက်တရရဖို့သမ္မတထရမ့်ဦးဆောင်မှုအောက်မှာဆောင်ရွက်သွားမယ်အကြောင်းမနေ့အစောပိုင်းတုန်းကပဲ X လိုမျိုးကွန်ရက်မှာရေးသားထားပါတယ်။လွန်ခဲ့တဲ့သတင်းပတ်တောက်ကြနေတုန်းကအင်ဖြူရာမှာသမ္မတထရမ့်နဲ့စကားအခြေတင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့လည်းနောင်တရမိကြောင်ပြောကြားသလိုအမေရိကန်အနေနဲ့ကာလကြာရှည်ယူကရိန်းမြေရှားတပ်ထုတူးဖော်ခွင့်ပေးတဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့အဆင့်သင့်ဖြစ်ကြောင်းလည်းပြောပါတယ်။အဆုံးမသတ်နိုင်တဲ့စစ်ပွဲကိုကျွန်တော်တို့အားလုံးကမလိုလားပါဘူး။တီတန့်ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိအောင်အမြဲဆုံးတွေးဆညှိနှိုင်းကြဖို့ယူကရိန်းအနေနဲ့အစဉ်သင့်ရှိပါတယ်လို့ယူကရိန်းနိုင်ငံသားတွေထက်တခြားဘသူကမှငြိမ်းချမ်းရေးပိုလိုလားကြမှာမဟုတ်ပါဘူးလို့လည်းသမ္မတဇလန်စကီကပြောပါတယ်ရှင
် UAE American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာလိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဘော်ဒူးနေ့ညဘက် VO ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရုရှားနိုင်ငံကိုတွားရောက်နေတဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဘယ်လာရုနိုင်ငံကိုတွားရောက်မှာဖြစ်တဲ့အကြောင်းစစ်ကောင်စီကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်ဘယ်လာရုစ်သမ္မတအလက်ဇန္ဒားလူရှင်ကိုရဲ့ဖိတ်ကြားချက်အရခုလိုတွားရောက်တာဖြစ်ပြီးစီးပွားရေးလုံခြုံရေးနဲ့ကဏ္ဍပေါင်းစုံမှာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေအတွက်ဆွေးနွေးဖို့တောင်းမှဖြစ်တဲ့အကြောင်းလဲကြေညာချက်မှာပေါ်ပြထားပါတယ်။ရုရှားသမ္မတဗလာဒီမာပူတင်အပါအဝင်အစိုးရနဲ့လွှတ်တော်ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့ရုရှားခီးစဉ်မှာပဲစစ်ကောင်စီအကြီးအကဲကဘယ်လာရုစ်ခီးစဉ်ကိုကြေညာခဲ့တာဖြစ်ပါတယ်။ဘယ်လာရုစ်သမ္မတလူရှင်ကိုဟာ1994ခုနှစ်ကတည်းကအာဏာရလာတာကြောင့်ဥရောပမှာအာဏာအရှိအကျဆုံးချုပ်ကန်ထားတဲ့သမ္မတလည်းဖြစ်ပါတယ်။အတိုက်အခံတွေပေါ်ဖိနှိပ်ရက်စက်ပြီးလူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်နိုင်ငံတကာကဝိုင်းဝန်းဆန့်ကျင်ထားတဲ့လူရှင်ကိုဟာ2022ခုနှစ်ရုရှားယူကရိန်းကိုကျူးကျော်ရမှာလဲရုရှားဘက်ကကူညီပြီးဘယ်လာရုစ်နယ်မြေတွေကိုအထုံးပြုခွင့်ပေးခဲ့ပါတယ်။မြန်မာနဲ့ဘယ်လာရုစ်အကြားကာလအတော်ကြာဆက်ဆံရေးထူထောင်တာပြီးဘယ်လာရုစ်ဟာမြန်မာနိုင်ငံကိုလက်နက်တွေရောင်းချတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီနေ့အစောပိုင်း January လတုန်းကတော့ဘယ်လာရုစ်နိုင်ငံခြားရေးဝန်ကြီးမက်ဆင်ရီဂျင်ကိုဟာမြန်မာနိုင်ငံကိုတွားရောက်ပြီးစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးသန်းစွီနဲ့တွေ့ဆုံကနိုင်ငံရေးစီးပွားရေးကိစ္စရပ်တွေဆွေးနွေးခဲ့တယ်လို့ဒီနေ့အတွင်းပူးပေါင်းဆောင်ရွက်စရာတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့တယ်လို့ဘယ်လာရုစ်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
။ထိုင်းနဲ့ကမ်ဘောဒီးယားနယ်စပ်ကမ်ဘောဒီးယားနယ်မြေတွေကအွန်လိုင်းငွေကြေးလိမ်လည်တဲ့စင်တာတစ်ခုကိုဗုဒ္ဓဦးနေကဝင်စီးနှင်ခဲ့ပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံသားတရာကိုဖမ်းဆီးလိုက်တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါရယ်။ဒါဟာဒေတာရင်းအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နှင်ရမှာထိုင်းနိုင်ငံသားတွေကိုပရမဆုံးအကြိမ်ဖမ်းဆီးလိုက်တာလည်းဖြစ်ပါရယ်။ဂိုင်းကောင်းဆောင်အဖြစ်ဆွဆွဲခံထားရတဲ့တရုတ်နိုင်ငံသား2ဦးကိုလည်းဖမ်းဝရမ်းထုတ်ထားတယ်လို့ထိုင်းရဲချုပ်ကပြောဆိုပြီးပြီးခဲ့တဲ့လကကမ်ဘောဒီးယားနယ်စပ်မှာရှိတဲ့အွန်လိုင်းငွေကြေးလိမ်လည်တဲ့စင်တာတစ်ခုကိုထိုင်းနဲ့ကမ်ဘောဒီးယားရဲတွေပူးပေါင်းဆင်းနှင်မှုကအခုလိုဖမ်းဝရမ်းထုတ်နိုင်ခဲ့တာပါ။ ဒီအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေဟာထိုင်းနဲ့အိန္ဒိချင်းတွေဖြစ်တဲ့မြန်မာနဲ့ကမ္ဘောဒီးယားနယ်စပ်တလျှောက်မှာလှုပ်ရှားနေကြတာနှစ်ပေါင်းများစွာကြာနေပြီဖြစ်ပေမဲ့လည်းတရုတ်ရုပ်ရှင်တရုတ်ဆောင်တဦးဖြစ်တဲ့ဝမ်ရှင်းကိုမြန်မာနိုင်ငံနဲ့ပြန်ပြီးဆွဲသွားပြီးပြန်လုပ်ပေးတဲ့ကိစ္စဟိုးလေးတကျော်ဖြစ်သွားပြီးတဲ့နောက်ပိုင်းနိုင်ငံပေါင်းစုံကအာရုံစိုက်ပြီးတော့ဝိုင်းဝန်းနှိမ်နှင်းလာကြတာဖြစ်ပါလိမ့်ရှင်
ကမ္ဘာတဝန်းလူထောင်ပေါင်းများစွာကိုအာရမစေခိုင်းနေတဲ့မြန်မာနိုင်ငံကအွန်လိုင်းငွေလိမ်ကိန်းတွေကိုနှိမ့်နှဖို့နိုင်ငံတကာဆွေးနွေးပွဲတရက်ကိုဂျပန်နိုင်ငံအနေနဲ့ဥဆောင်ကျင်းပတဲ့နယ်လို့ဂျပန်ဝန်ကြီးချုပ်ရှီကဲရူအီရှိဘာကဒီကနေ့ဗုဒ္ဓဟူးနေ့မှာဂျပန်လွှတ်တော်မှာပြောကြားခဲ့ပါတယ်။အာရမအလုစေခိုင်းနေခံနေရတဲ့အထက်မှာဂျပန်နိုင်ငံသားတွေလည်းပါဝင်နေတဲ့အတွက်နှိမ့်နှင်းရေးကိစ္စမှာဂျပန်ကဥဆောင်ပါဝင်သင့်တယ်လို့နိုင်ငံတကာညီလာခံတစ်ခုကလည်းဥဆောင်ကျင်းပတဲ့နယ်လို့ဂျပန်ဝန်ကြီးချုပ်ကလွှတ်တော်မှာပြောဆိုခဲ့တာဖြစ်ပါတယ်။အသက်36နှစ်အရွယ်ဂျပန်နိုင်ငံသားတဦးထိုင်းနိုင်ငံအနီးမြန်မာနိုင်ငံဘက်ခြမ်းမှာထိန်းသိမ်းထားတယ်လို့ဒီဒေသကိုထိန်းချုပ်ထားတဲ့ကရင်လက်နက်ကိုင်အဖွဲ့ကပြီးခဲ့တဲ့တောက်ကြတဲ့ကပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမြဝတီဘက်ကအွန်လိုင်းငွေလိမ်ကိန်းတွေမှာဂျပန်နိုင်ငံသား20ကျော်လောက်ရှိနေတယ်လို့ခန့်မှန်းထားကြပြီးသူတို့ဟာဒီငွေလိမ်ကိန်းတွေမှာလုပ်နေပေမဲ့ဘယ်နေရာမှာရှိတယ်ဆိုတာကတော့သေသေချာချာမရှိဘူးလို့သတင်းတွေထွက်ပေါ်ခဲ့ပါတယ
်။တရုတ်ပြည်နေနဲ့ပြည်တွင်းဝယ်လိုအားတွေကျဆင်းနေပြီးပြည်ပကအခက်အခဲတွေနဲ့လည်းရင်ဆိုင်နေရပေမဲ့2025ခုနှစ်အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကို900ဂိုင်းလို့ထိရည်မှန်းထားတယ်လို့တရုတ်ဝန်ကြီးချုပ်လီကျီယန်ကဒီနေ့ပဲပြောပါရယ်နိုင်ငံတကာကုန်သွယ်ရေးမှာအမျိုးသားအကျိုးစီးပွားကာကွယ်တာတွေအခွန်တိုးမြင့်ကောက်ခံတာတွေပထဝီနိုင်ငံရေးရတင်းမာမှုတွေနဲ့နိုင်ငံပေါင်းစုံကုန်သွယ်ရေးစနစ်မှာအနှောက်အယှက်တွေဖြစ်နေတဲ့အတွက်ဤပညာနဲ့ကုန်သွယ်ရေးကဏ္ဍမှာပြင်ပဖိအားတွေရှိနေတယ်လို့လည်းတရုတ်ဝန်ကြီးချုပ်ကတရုတ်သမ္မတရှီကျင်းပင်အပါအဝင်ထောင်နဲ့ချီတဲ့တရုတ်ကွန်မြူနစ်ပါတီတွေတက်ရောက်တဲ့နှစ်ပတ်လည်အစည်းအဝေးမှာပြောကြားခဲ့ပါရယ်ပြည်တွင်းမှာလည်းစီးပွားရေးပြန်လည်ကောင်းမွန်လာမှုဟာအပြည့်အဝအခြေအနေကိုမရောက်ရှိသေးပဲဝေလူအားကျဆင်းနေစေပဲလို့တရုတ်ဝန်ကြီးချုပ်ကပြောပါတယ်။တရုတ်ရဲ့စီးပွားရေးတိုးတက်မှုနှုန်းရည်မှန်းချက်ဟာ2025ခုနှစ်အတွင်းစီးပွားရေးတိုးတက်တည်ငြိမ်ရေးကိုအဓိကထားတာကိုဖော်ပြနေတယ်လို့သုတေသီတွေကတော့သုံးသပ်နေကြပါတယ်။ပြီးခဲ့တဲ့နှစ်တရုတ်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာပို့ကုန်ပေါ်အခြေခံပေမဲ့လည်းဒီ2025ခုနှစ်မှာအမေရိကန်ရဲ့ကုန်သွယ်စစ်ပွဲကြောင့်တရုတ်ပို့ကုန်တွေဟာမတိကျမေးရမှုနဲ့ကြုံရနိုင်တယ်လို့ထိုင်ဝမ်မှာအခြေစိုက်တဲ့ချောင်းဝါစီးပွားရေးသုတေသနဌာနအဖွဲ့ကသုတေသီကပြောပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုစောမှုကြောင့်နဲ့အတူပြပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လွှတ်တော်မှာပြောခဲ့တဲ့မင်ကွန်းနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးချင်ပါသေးတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအင်္ဂါနေ့ညကလွှတ်တော်နှစ်ရက်ပေါင်းရှိမှမင်ကွန်းပြောကြားခဲ့တာမှာသူ့အစိုးရလက်ထက်စတင်ဆောင်ရွက်ခဲ့တာတွေပေါ်ဂုဏ်ယူစွာပြောကြားခဲ့ပါတယ်ဘျူရိုကရေစီစနစ်ကိုလျှော့ချတာရင်းနှီးတဲ့ကုန်သွယ်ဘက်တွေကိုသွင်းကုန်ခွန်တိုးကောက်တာရုရှားကြီးကြော်မှုကိုခုခံနေတဲ့ယူကရိန်းကိုတိုက်ခိုက်နေတာတွေရက်ဖို့စတာတွေကိုအလေးထားပြောကြားခဲ့တဲ့မင်ကွန်းကိုတော့ဒီမိုကရက်ပါတီကစောင့်ကြည့်ခဲ့ကြပြီးတော့စန့်ကျင်မှုတွေလည်းတိတိတတ်တာပြခဲ့ကြပါတယ် VOA အင်ဖြူရောသတင်းတောက်ပက်စီဝတ်တာကာရာဆွာရာကသတင်းပေးပို့ထားတာကိုကိုဇော်ဝင်းနိုင်ကတင်ပြထားပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဇန်နဝါရီလ20ရက်နေ့ကဒုတိယကြိမ်သမ္မတသက်တမ်းစတင်တာဝန်ယူပြီးပထမဆုံးလွှတ်တော်ရှေ့မှောက်မှာအင်္ဂါနေ့ညကမင်းငွန်းပြောကြားခဲ့တာ
ပါ America's momentum is back
အမေရိကန်ရဲ့လုံနိုင်စွမ်းအရှိန်အဟုန်စိတ်ဓာတ်ဂုဏ်ကျက်တည်ရည်နဲ့ကိုယ့်ကိုယ်ကိုယုံကြည်မှုတွေပြန်ရှင်သန်လာနေပါပြီအမေရိကန်အိမ်မက်ဟာလည်းအရင်ကတည်းကပိုပြီးကောင်းမွန်ကြီးထွားပြီးပြန်လည်နိုးကြားလာနေပါပြီ
ဒါပေမဲ့သူ့မင်ကွန်စပြောပြီး9မိနစ်အကြာမှာပဲဝင်ငွေနဲ့သူတွေအတွက်အစိုးရကကျန်းမာရေးစည်းထောက်ပံ့ပေးတဲ့ Medicaid အစီအစဉ်ကိုသမရအနေနဲ့ဖြတ်တောက်ပိုင်ခွင့်မရှိဘူးဆိုပြီး Texas ပြည်နယ်ကိုစားပြု Democrat လွတ်တော်အမတ် Al Green ကထပြီး Ohit ပြောဆိုခဲ့ပါတယ
် Mr. Green take your seat. Take your seat sir.
ခဏအကြာမှာတော့လွတ်တော်အမတ် Al Green ကိုလူညိုရေးတွေကအပြင်ကိုခေါ်ထုတ်သွားခဲ့ပါတယ်တရုတ်နိုင်ငံအပါအဝင်အမေရိကန်ရဲ့အင်ဂျီချင်းကနေဒါနဲ့မက္ကဆီကိုနိုင်ငံတွေအပေါ်အင်္ဂါနေ့ကတွင်းကုံအခွန်တိုးမြင့်ကောက်ခံခဲ့တာကိုလည်းသမ္မတထရန့်ကအလေးပေးပြောကြားခဲ့ပါတယ်။အဲ့ဒီသုံးနိုင်ငံကလည်းအမေရိကန်အပေါ်တံပြန်အခွန်တိုးကောက်မှုလှုပ်ဆောင်သွားမယ်လို့ပြောကြားထားတာကြောင့်ကုန်သွယ်ရေးစစ်ပွဲဖြစ်လာမလားဆိုတဲ့စိုးရိမ်စိတ်နဲ့အစုရှယ်ယာဈေးတွေမနေ့ကထိုးကျသွားခဲ့ပါတယ်
။ A little disturbance
အစာပိုင်းမှာအဆင်မပြေမှုအနည်းငယ်ခဏတာကြုံရနိုင်ပေမဲ့ကျွန်တော်တို့အဆင်ပြေမှာပါဒါကတိတ်မကြီးမပါဘူ
းပြီးခဲ့တဲ့သတင်းပတ်တုန်းကတော့ယူကရိန်းကမြေရှားတပ်ထုတွေအမေရိကန်ကဒုယူခွင့်ပါဝင်တဲ့ရုရှားယူကရိန်းစစ်ပွဲအဆုံးတိုက်ရေးသဘောတူညီချက်အတွက်သမ္မတအင်ဗျူရောမှာဆွေးနွေးကြတာမှာသဘောတူညီချက်မရပဲယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီနဲ့အပြန်အလှန်အော်ဟစ်ညှဉ်းပန်းမှုတွေနဲ့အဆုံးတတ်ခဲ့ပါတယ် Daha Russia ye chu chaw sit ko song tai ye atwe tamara a ni ne Ukraine so ya paw phi a pe lou saw mu le phit par de.
Simultaneously we've had serious discussions.
The chain nay ma be chinaw ro ha Russia ne le dai yai saka pyo ni bi. Turu bak ga nyin nyan ye atwe a sin thit phit ni bi so de a khai ma taboh da pe da myu le ya tha ba bi.
Tamara ye main gon paw Democrat Party ko za tong pyan pyo so de Michigan pin ne ko za pyu a the lut daw a ma Alyssa Slokin ga ro Imburama Tamara Zelensky ne che te nyin khong kae ja le kaisa go le pe pyo ja kae bare.
And that scene in the Oval Office wasn't just a bad episode of reality TV.
Tamara Yongan ga myin kwin ha anyan sa yauk tan zalan dwe takhu lo phit ni yong ma ka ba u. Kaba ye ma Trump ga kain dwe ni bong takhu long go pya ni bare. Vladimir Putin lo ana shin ni ne tayin tani ni da. Canada lo mait swe ri go yin yin ti ti lout da ri go tu ga yong ji ni da ba. American ရဲ့ဥဆောင်မှုကိုအိမ်ချမ်းမြေဈေးကွက်မှာလက်ပြောင်းလက်လွဲလောက်တာမျိုးလို့သဘောထားနေတာပ
ါ။သမရထွန်းရဲ့မိန့်ခွန်းကိုလွတ်တော်အတွင်းတက်ရောက်နားထောင်တဲ့ဒီမိုကရက်အမတ်တွေကလည်းသမရရဲ့မူဝါဒတွေကအမျိုးသမီးနဲ့မိသားစုတွေအပေါ်စိုးကျိုးတက်ရောက်မှုတွေရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ပန်းရောင်အင်ကြီးဝတ်လာတာထောင်ပေါင်းများစွာသောအစိုးရဝန်ထမ်းတွေကို Elon Musk ကဥဆောင်ပြီးအလုပ်ဖြုတ်ပစ်တာဘီရိုကရေစီရန်ရားကိုရှော့ချပစ်တာစတဲ့လုပ်ရက်တွေကိုစန့်ကျင်တဲ့ဆိုင်းဘုတ်တွေထောင်ကန်ဆောင်ပြီးကံွက်ခဲ့ကြပါတယ
် Threat who resist this change will be removed from office immediately
ဒီပြောင်းလဲမှုတွေကိုလက်မခံတဲ့အစိုးရဝန်ထမ်းတွေကိုချက်ချင်းအလုပ်ကဖြုတ်ပစ်မှာပါကျွန်တော်တို့ဟာရှင်းလင်းလုပ်နေတာပ
ါဒီအပေါ်ဒီမိုကရက်အထက်လွှတ်တော်အမအလစ်စာစလော့ကင်ကအခုလိုတုံ့ပြန်ပါတ
ယ် You want to cut waste I'll help you do it but change doesn't
ဖြုံးတီးမှုတွေကိုရှော့ချခြင်းနဲ့ဆိုရင်တော့ကျွန်မကူးနိုင်ပါတယ်ဒါပေမဲ့အပြောင်းလဲတွေကဗယံပဓာနဲ့လုံခြုံမှုကင်းမဲ့လို့တော့မဖြစ်ပါဘူးနျူကလ িয়ার လက်နက်တွေကိုကာကွယ်တဲ့အလုပ်လုပ်နေတဲ့သူတွေ၊လေယာဉ်တွေပြက်မကြအောင်အလုပ်လုပ်နေတဲ့သူတွေ၊ကင်ဆာရောဂါသုတေသနလုပ်နေတဲ့သူတွေကိုမစင်းမစားမစင်ကျင်မဲ့အလုပ်ဖြုတ်ပစ်ပြီးတော့နောက်နှစ်ရက်လောက်နေမှပြန်ခန့်ရပါတယ်။အမေရိကန်မှာဘယ် CEO မှဒီလိုမျိုးအလွယ်တကူအလုပ်ဖြုတ်တာမျိုးလုပ်လို့မရပါဘူး
။အမေရိကန်နိုင်ငံတောင်ပိုင်းကတဆင့်တရားမဝင်ဝင်ရောက်လာသူအရေးအတွက်ရော့ကျသွားအောင်လုပ်နိုင်ခဲ့တယ်ဆိုပြီးတော့လဲသမ္မတထရန့်ကသူ့ကိုယ်သူချီးကျူးပြောကြားခဲ့ပါတယ
် The Democrat Party kept saying we needed new
media နဲ့ Democratic Party တို့ကနေဆက်လုံခြုံရေးအတွက်လွှတ်တော်ကဥပဒေသစ်ပြဋ္ဌာန်းသင့်တယ်လို့ပြောနေကြပါတယ်ဒါပေမဲ့တကယ်တမ်းသူတို့လိုအပ်နေတာကသမ္မတသစ်ပဲဖြစ်ပါတယ
်သမ္မတကတော့ Melania Trump နဲ့အတူထိုင်နေသူတွေကတော့သမ္မတရဲ့အစီအစဉ်တွေနဲ့ကန့်ညီတဲ့ကျမလိန်ပြောင်းထားပြီးအမျိုးသမီးအားကစားပွဲမှာဝင်ရောက်ရှင်ပြိုင်မှုကိုစန့်ကျင်လှုပ်ရှားသူတရားမဝင်ဝင်ရောက်လာသူရဲ့တပ်ဖြတ်မှုကြောင့်တိတ်ဆုံးသွားခဲ့သူရဲ့မိသားစုဝင်တွေပါဝင်ကြပါတယ်ပနားမတူးမြောင်းနဲ့ဂရင်းလန်းတို့ကိုပြန်လည်သိမ့်ပတ်ရေးကိစ္စကိုလည်းသမ္မတထရန့်ကထပ်သွင်းပြောကြားခဲ့တာပါဒါပေမဲ့ဂါဇာကနေပါလက်စတိုင်းတွေမောင်းထိုးပစ်မယ်ဆိုတဲ့ကိစ္စကိုတော့ပြောကြားသွားခြင်းမရှိပါဘူးသူ့မိန့်ခွန်းကတနာရီနဲ့မိနစ်40ကြာခဲ့တာကြောင့်သမ္မတတဦးအနေနဲ့လွတ်တော်ကိုပြောကြားတဲ့အရှိဆုံးမိန့်ခွန်းလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့အမေရိကန်သမ္မတထရန့်နဲ့မိန့်ခွန်းနဲ့ဒါအောင်ဆန့်ကျင်တဲ့ဆန့်ကျင်မှုတွေအကြောင်းကြားခဲ့ကြရတာပါအခုတော့သမ္မတထရန့်ရဲ့မိန့်ခွန်းပေါ်အကဲခတ်သူတချို့ရဲ့အမြင်ကိုလည်းတစ်ဆက်တည်းတင်ပြပေးခြင်းပါတယ်သမ္မတဒေါ်နယ်ထရန့်ရဲ့ဒုတိယအကြိမ်သမ္မတသက်တမ်းအတွက်ပရမဆုံးပြောကြားခဲ့တဲ့လွှတ်တော်မိန့်ခွန်းမြင်ကွင်းကကွဲပြားနေတဲ့အမေရိကန်နိုင်ငံကြီးကိုပုံဖော်နေတယ်လို့တုံ့သက်ကြတာတွေရှိတယ်လို့မိန့်ခွန်းထဲမှာတာမန်လူအများလက်ခံအကြိုက်တွေ့နိုင်တဲ့ပြောဆိုချက်တွေပါတယ်လို့တုံ့သက်ကြတာတွေလည်းရှိပါတယ်ဒီရင်းရေးကိုဦးစားပေးတဲ့မူဝါဒကြောင့်နိုင်ငံတကာအကူအညီပေးရေးမှာမျှော်လင့်ချက်တွေနည်းနေပြီမဲ့မြန်မာပြည်အရေးလိုတကယ်လိုအပ်တဲ့နေရာတွေအတွက်တော့ဆက်လက်တိုက်တွန်းနေဖို့လိုတယ်လို့ဆိုကြပါဗျ။သမ္မတထရန့်မင်းကွန်းပေါ်အမြင်တွေကိုဆက်သွယ်မေးမြန်းထားတဲ့ကိုငင်းချမ်းကြီးကစူးစီးတင်ပြပေးပါမယ်
။သမ္မတထရန့်ဟာသူ့ရဲ့ American Soya တဲ့မူဝါဒနဲ့ပတ်သက်လို့အထက်နဲ့အောက်လွှတ်တော်နှစ်ယောက်ကိုပြောကြားတဲ့မင်းကွန်းအဖွဲ့မှာပဲ American ပြန်လာပြီဆိုပြီးကြုံရပါတယ်။လွှတ်တော်တွေကသူ့ကိုထောက်ခံကြတဲ့ Republican အမတ်တွေကလည်းမတည့်ရက်လက်ခုပ်တီးပြီးဂုဏ်ပြုကြပါတယ်။အမေရိကန်အိမ်မက်ဟာရက်တန့်လို့မရဘူးလို့ထရန့်ကဆိုကာရေကောက်ပေါ်မှာသူ့အနေနဲ့ပြပြသသားအနိုင်ရခဲ့တာကိုအသာပေးရင်းနဲ့သတင်း6ပတ်တာကာလအတွင်းသူ့အစိုးရအဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုထုတ်နှုတ်ပြောပါတယ်။တစ်ဖက်မှာလည်းလွှတ်တော်အတွင်းမှာဒီမိုကရက်တစ်အမတ်တွေကသူ့ကိုစန့်ကျင်ကြောင်းသိသိသာသာထုတ်ဖော်ပြသကြပါတယ်။မြန်မာနဲ့နိုင်ငံတကာရေးစောင့်ကြည့်လေ့လာသူမြမမဟာပြူဟာနဲ့မူဝါဒလိလာရေး Institute ကဒါရိုက်တာတူဖြစ်တဲ့ဦးအောင်သူငိမ့်ကတော့တညီတညွတ်ထဲထောက်ခံကြတဲ့ပုံစံမျိုးတော့မတွေ့ရဘူးလို့သုံးသပ်ပါတယ
်ဒီအခုမိတ်ကွန်းကတော့ဒီ State of the Union လို့ခေါ်တဲ့ဟိုနိုင်ငံတော်အခြေပြမိတ်ကွန်းမျိုးထက်စာလို့ရှိရင်သူ့ရဲ့သမ္မတဖြစ်ပြီးတဲ့သက်တမ်းမှာလမ်းညွှန်မိတ်ကွန်းဆိုတဲ့သဘောမျိုးပို့ဆမ်းပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်နားထောင်ကြည့်ရတဲ့လောက်ကတော့ အထူးသဖြင့်အရင်ကျွန်တော်တို့ပြောပူးတဲ့သိပူးတဲ့ idea တွေပဲထပ်ပြောပါတယ်နောက်တစ်ခုကကြတော့ဒီလွတ်တော်ထဲမှာတော့တိတိတသာပေါ့လေနှစ်ချမ်းကွဲတာတွေ့တယ်ဗျအဲဆမ်ဘာပဲပြောကြံတဲ့ဒီ Republican အုပ်စုတွေကတော့ USA ဆိုပြီးတော့အော်ပြီးထောက်ခံတာတွေရှိတယ်လက်ခုပ်တွေကြီးတယ်ဒါပေမဲ့သူ့ရဲ့မိကောအစောပိုင်းလောက်မှာပဲဒါကိုထပ်ပြီးတော့ဟိုစူပူနှောက်ရက်တဲ့လွတ်တော်အမတ်တွေလည်းရှိတယ်ထင်ပါတယ်အဲ့တော့သူ့အနေနဲ့ဟိုလွတ်တော်ဥက္ကဋ္ဌကနေပြီးတော့တားပြီးတော့ထွက်သွားတာတွေရှိတယ်နောက်ပိုင်းမှာတော့ဒီကျွန်တော်တို့ကပ်ပြားလေးတွေနဲ့ဆိုတော့ဒီလိုမျိုးဟိုကန့်ကွက်တဲ့ပြုမှုတွေလည်းတွေ့ပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်တော့လွတ်တော်ထဲမှာသီးသီးသန့်သန့်ပေါ့ဗျာနှစ်ချမ်းကွဲတယ်လို့ယူဆနိုင်ပါတယ်เนาะဟိုညီညွတ်ညွတ်နဲ့ထောက်ခံတဲ့ပုံစံမျိုးတော့မတွေ့ဘူးဗျာ
မြန်မာပြည်ပေါ်အမေရိကန်နိုင်ငံသားတူအနေနဲ့မြမရေးကိုလွှတ်တော်မှာလှုပ်ဆော်နေသူတူဖြစ်တဲ့ James Shui ကတော့မိန်ကွန်းတစ်ခုလုံးချုံးကြည့်ရင်လူများကကြိုက်နိုင်ပြီးတော့အကျိုးသက်အကြောင်းသက်ရှိတယ်လို့ရှုမြင်ပါတယ
်။သူနဲ့မိဆွေဖြစ်တဲ့လူရောရန်သူဖြစ်တဲ့လူရောသူအကုန်လုံးခြုံပြီးတော့ပြောသွားတာလေ။ပြောတော့ပေမဲ့ overall လာတော့သူပြောတဲ့ဥစ္စာကတို့အမြင်ရလေတို့လည်းလူဘိန်းပဲပါ။ဟိုနိုင်ငံရေးသမားမဟုတ်ဘူး။သူပြောသွားတဲ့မိန်ကွန်းကလူဘိန်းတော့ကြိုက်တယ်။နော်It makes common sense ကွာ။ဟောတို့ရမြင်တာဟို government ကိုပို့ပြီးတော့ efficient ဖြစ်အောင်လုပ်မယ်လို့ပြောလို့လေ။အဲ့တော့ဒါ America အတွက်အကောင်းအောင်လုပ်တာဒီ immigration policy တွေပို့ပြီးတော့တင်ကြရမယ်။နော်မမျှတာတွေပုံသွယ်မှုတွေပါလေအဲ့ဒါကိုရရမယ်။အဲ့ဒါမျိုးပြောရဲဆိုတော့စောင့်တော့ကြည့်ရတော့ပေါ့လေတကယ်ဟိုသူလုံနိုင်မလုံနိုင်ဖြစ်နိုင်မဖြစ်နိုင်လေ။
သမလားထရန်ကိုမဲပေးထောက်ခံခဲ့သူတူဖြစ်တဲ့အာကာဆော့ပြည်နယ်မှာနေထိုင်သူမြန်မာနယ်ပအမေရိကန်နိုင်ငံသားတူဖြစ်တဲ့ slice ဆိုင်မန်ကတော့သူ့အနေနဲ့သမလားရဲ့လုဆောင်ချက်တွေကိုထောက်ခံပေမဲ့စိုးရင်ချက်တချို့လည်းရှိတယ်လို့ဆိုပါတယ
်သူတို့အမေရိကန်နိုင်ငံရဲ့ဟိုကျွေးမြေကတော်တော်လေးကိုကြီးတယ်နောက်ပြီးရင်ဒီကိုလည်းကျွန်တော်တို့အကျွေးကြီးဆက်ဖို့တော်တော်များကြီးတဲ့ခါကျတော့အဲဒီနယ်ငလုံးနဲ့ကြီးမယ်ဆိုလို့ရှိရင်ရေရှိမှာကျွန်တော်ရဲ့ကလေးကြီးကျွန်တော်ရဲ့သားရဲ့မိကြီးတွေရဲ့သူရဲ့အနာဂတ်ပေါ့နော်အနာဂတ်မှာသူတို့ဒီသူတို့ကပဲဟိုအကုန်လုံးပြီးမှအကျွေးဆက်နေမယ်ဆိုပါတော့ခုချိန်မှာကျွန်တော်တို့လက်ရှိနိုင်ငံသားတွေအနေနဲ့ကျွန်တော်တို့ဒီနည်းနည်းလေးခါစီးပြီးမှအကျွေးဆက်တော့ဟိုကောင်းတယ်လို့ကျွန်တော်သဘောပေါက်တယ
်သမရထဟာသူ့မိန်ကွန်းထဲမှာအမေရိကန်အကျိုးစီးပွားနဲ့မကိုက်ညီတဲ့နိုင်ငံတကာအကူအညီပေးလုပ်ငန်းတွေမှာအမေရိကန်ပြည်သူတွေရဲ့အခွန်ငွေကြေးတွေလေလွင့်ဖြစ်နေတယ်ဆိုပြီးပြစ်တင်ဝေဖန်ပါတယ်သူဥပမာပေးပြောထားတဲ့အထက်မှာမြန်မာနိုင်ငံကိုပေးတဲ့အကူအညီတချို့လည်းပါပါတယ်။ Trump လက်ထက်နိုင်ငံရချအကူအညီပေးအလားအလာနဲ့ပတ်သက်ပြီးဥအောင်သူငင်းကအခုလိုသုံးသပ်ပါတယ
်။အဲ့တော့ကျွန်တော်လည်းကြားလိုက်ပါတယ်မြန်မာပြည်နဲ့ပတ်သက်လို့ဒီအထူးသဖြင့်ကျောင်းသားတွေကိုပညာသင်စုပေးနေတဲ့ကိစ္စတွေပေါ့နော်။ဆိုတော့ဒါနဲ့ပတ်သက်လို့သူမိကုံနဲ့ထည့်ပြောသွားတယ်။ထည့်ပြောသွားတာကတော့မကောင်းတဲ့ဥပမာအနေနဲ့ပါ။ငွေတွေ drain ဖြစ်နေတယ်ဆိုတဲ့ဟာပေါ့နော်။သုံးတာကဟုတ်စားပေါ့ drain the swamp လို့သုံးတယ်ဒီရှုံညွန်ဘုတ်ရေအိုင်ကြီးဖြစ်နေတဲ့ဟာလေးပေါက်ထုတ်ရမယ်ဆိုတဲ့ idea မျိုးပေါ့ဗျာအဲ့တော့ဒီလိုဟိုအခြားစားနေတဲ့ကိစ္စတွေအလဟသဖြစ်နေတဲ့ကိစ္စတွေပိတ်ရမယ်လို့သူကပြောတယ်ဆိုတဲ့ခါကျတော့ကျွန်တော်ထင်တယ်ဟိုအစ်စ်ပြန်တစ်ခါလှည့်ဖို့ကတော့နည်းနည်းခက်မယ်လို့ထင်ပါတယ်ဗျာ
ဆက်တော်ကိုပြောကြတဲ့သမရရဲ့မိန်ကွန်းတွေထဲမှာစံချိန်တင်အချိန်ကြာမြင့်တဲ့တနာရီမိနစ်40ကြာသမရထရန့်ရဲ့မိန်ကွန်းအပြီးမှာတော့ထုံးလန့်စင်လာအတိုင်းပဲဒီမိုကရက်ပါတီဘက်ကတုံ့ပြန်ခြေပါခွင့်ရပါတယ်Democratic Party ကိုစားပြုပြောကြတဲ့ Michigan ကအထက်လွှတ်တော်အမတ် Alyssa Slackin ကသမ္မတ Trump ဟာမိတ်ဆွေတထေးကြီးတွေရဲ့အကျိုးအတွက်ကိုပဲလုပ်နေတယ်လို့စွပ်စွဲပါတယ်။ American ကအပြောင်းလဲလွတ်ဖို့လိုလားနေတယ်ဆိုတာကို Democrat အမတ်ကဝန်ခံပေမဲ့အပြောင်းလဲလို့ရမှာတာဝန်သိသိလှုပ်ဆောင်မှုနဲ့စင်ကြယ်မဲ့လှုပ်ရက်ဆိုတာရှိတယ်ဆိုပြီးသူကသတိပေးတော်ပါတယ်ခင်ဗျာ။ကျွန်တော်ညီညာရေးပါ
ကိုငင်းငင်းစူးစီးတင်ပြထားတာကိုကြားခဲ့ကြရတာပါအခုတော့မြန်မာနိုင်ငံဒေသတချို့မှာငလင်လှုပ်ခတ်ခဲ့တဲ့သတင်းကိုပြောပြပေးချင်ပါတယ် AR တိုင်းနဲ့စကိုင်းတိုင်းတွေမှာဒီကနေ့အင်အားအသင့်တင့်ရှိတဲ့ငလင်တွေနဲ့နောက်ဆက်တွဲငလင်တွေကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်ဒီအပိုင်းတွင်မြေငလင်လှုပ်ငတ်တာတွေကြောင့်သတိထားဖို့ကိုလည်းမိုးလေဝသကျွမ်းကျင်သူတွေကသတိပေးနေကြပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုမတ်စုမွန်ကတင်ပြပေးပါမယ
်မတ်လ9ရက်နေ့ဒီကနေ့မနက်4နာရီကျော်မှာ AR တိုင်းညောင်နှုံးမြို့ကိုဗဟိုပြုပြီးတော့အင်အားအသင့်တင်ရှိတဲ့ Richter scale 5.1 အဆင့်ရှိတဲ့ငလင်တစ်ခုလှုပ်ခတ်ပြီးတော့နောက်ဆက်တွဲ3ချိန်ဆက်ပြီးတော့လှုပ်ခဲ့တာမို့လို့ထိခိုက်ပျက်စီးခဲ့တာတွေရှိခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့စကိုင်းတိုင်း Homeland ဘက်မှာပါငလင်လှုပ်ခတ်ခဲ့တာမှာတော့ Richter scale 5.1 ရှိတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးဦးကျော်မိုးဦးက V VOA မြန်မာပိုင်းကိုပြောပါတယ်
။အုံမင်းကြီးရဲ့နောက်တောင်ဘက်23မှာကျောက်ပေါ့နော်။အင်းအားငါဒီမှာငါပေါ့နော်။လောက်သွားတော့7နာရီ6မိနစ်35စက္ကန့်နော်
။ဘယ်နဲ့ကတော့ဟိုကျွန်တော်ဒီလောက်သွားတော့ဒီကတော့ဒီညောင်တုံးမြို့ရဲ့အရှိဆောင်မဲ6မိုင်တော့ကွာ။ငါပို့ပြီပြောအင်းကတော့ငါတသမတင်နေအင်းအားတင်နေရှိတဲ့ငွေနဲ့အနေနဲ့သူ့လောက်သွားတယ်။အင်းငွေနဲ့လောက်ပြီးတော့နောက်ဆက်တွဲငွေအနေနဲ့အုံးကြီးထပ်ပြီးတော့လုပ်တယ်ပေါ့နော်။အဲ့ဒီနာရီ50နေ39စက္ကန့်မှာကျွန်တော်ရန်ဒီသမားရှင်းနေဘောနာတာအကြောင်းလုံးရဲ့အရှိတောင်မဲ့အစီမံခန့်အကွာမှာတရင်လုပ်ပါတယ်ပြီးတော့တော့ဒီ9:20 48စက္ကန့်မှာပေါ့နော်ကျွန်တော်တို့ဒီအကြောင်းလုံးရဲ့အနောက်တောင်မဲ့23မိုင်ခန့်အကွာမှာတော့ကျွန်တော်ရန်35တတိယကြိမ်လုပ်ပါတယ်နောက်တစ်ခုကတော့ဒီနောက်ဆက်တွဲငွေနောက်ဆုံးအနေနဲ့တော့ကျွန်တော်နေ့9:23:55စက္ကန့်မှာတော့ကျွန်တော်ရန် register ski ပေါ့နော်33တင်နေအကြောင်းလုံးရဲ့အရှိပဲ25မိုင်ခန့်အကွာမှာကြေလုပ်ပါလိမ့်ခင်ဗျဟုတ
်ဒီကနေ့မနက်ပိုင်းလှုပ်ခတ်ခဲ့တဲ့မြင်းကလင်းတန်းကြောင့်မအူပေမျိုးနယ်မှာရှိတဲ့စိမ့်မြကန္တာဖရာတထဌာနဖရာရဲ့မဟာဘောဒီလိုင်တွင်မှာအကြောင်းကြီးတွေဖြစ်ပေါ်တာဇေဒီမာကြီးရဲ့ပတ်လည်အောက်ခြေမှာအကြောင်းတွေဖြစ်ပေါ်တာဇေဒီဝင်းတွင်မှာရှိတဲ့နန်းနန်းတချို့နဲ့အဆောက်အုံတချို့ပြိုကျကွဲအပ်တာဇောတိကာယုံဘုန်းကြီးကြောင့်ကဖရာဆောင်တချို့ပြိုကျပျက်စီးတာနဲ့ဆွန်းလွန်းဓမာယုံနဲ့လူနေအိမ်တချို့ပါထိခိုက်ပျက်စီးတာတွေမှန်ကြကွဲတာတွေထိခိုက်မှုတွေရှိပေမဲ့လူထိခိုက်မှုတော့မရှိခဲ့ပါဘူးပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းကနေစလို့မြန်မာနိုင်ငံမှာအင်အားအသင့်တင့်ရှိတဲ့မြင်းကလင်းတွေမကြခဏဆိုသလိုလှုပ်ခတ်ခဲ့ပါတယ်ပြီးခဲ့တဲ့မတ်လ3ရက်နေ့မနက်ပိုင်းတုန်းကလည်းရန်ကုန်မြို့မှာအင်အားရစ်စတာစကေး 4.5 အဆင့်ရှိတဲ့ငလင်းလှုပ်ခတ်ခဲ့ပါသေးတယ်ဒီကနေ့ဆိုရင်လည်းငလင်းလှုပ်ခတ်တာတွေစိတ်လာတာမို့လို့ဒီလိုငလင်းလှုပ်ခတ်နေတာကြောင့်တိုင်းနယ်ပြည်နယ်အသီးသီးမှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့သတိထားနေထိုင်ကြဖို့ပညာရှင်တချို့ကအကြံပြုပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဘက်ကတော့မြင်းကလင်းလှုပ်တာကတခြားသောသဘာဝဘေးရန်ရည်တွေလိုမျိုးကြိုတင်ခံမှန်းတွက်ချက်လို့မရတဲ့သဘာဝဘေးဖြစ်တာမို့လို့ရာသီမရွေးဖြစ်နိုင်လို့ပြည်သူတွေအနေနဲ့သတိထားဖို့ပြောထားပါတယ်။မြင်းကလင်းလှုပ်ခတ်ပြီးဆိုရင်ပရင်းပေါက်တွေနဲ့မျက်နှာစာတွေကပထမဆုံးပြိုကျတတ်တဲ့အစိပ်ပိုင်းတွေဖြစ်တာမို့လို့တက်နိုင်သလောက်ဝေးဝေးနေကြဖို့နဲ့ပစ္စည်းတွေပြုတ်ကျတာရှိနိုင်တာမို့လို့အကာအကွယ်တန်းခံနိုင်တဲ့နေရာတွေမှာနေထိုင်မှုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရမှုဥကြုံမှုဦးကအတိပေးပါတယ
်။ဒီမြင်းကလင်းဒီဆောင်တွေမြင်းကလင်းကြောတွေပေါ့နော်မြင်းကလင်းပြောင်းဝင်းရှိတဲ့ဒေသတွေမှာနေထိုင်နေပြီသူအနေနဲ့တော့အဓိကတော့ဟိုမြင်းကလင်းကမြင်းကလင်းလို့လို့ဟိုထိခိုက်ဆုံးရှုံးမှုဖြစ်တာပေါ့အဓိကတော့ဒီမြင်းကလင်းပြန်ဝင်အတွင်းမှာဆောက်ထားတဲ့လူနေအဆောက်အဦတွေတရားနေပြူကြပြက်စီပြီးတော့မှဖြစ်တာပေါ့နော်အဲ့တော့ဒီမိမိတို့နေထိုင်တဲ့ရန်ဝင်ခံနိုင်တဲ့ဘောနော်ဒီအဆောက်အဦပုံစံမျိုးတွေတရားမျိုးတွေရှယ်ပြီးတော့မှဆောက်လုပ်တင်တာပေါ့နော်နောက်တစ်ခုကတော့ဒါကျွန်တော်တို့ကဒီငင်ကလေးနဲ့ပတ်သက်ပြီးတော့မှပြင်ခံမလို့မရတဲ့အတွက်ကြောင့်ဒီကတော့ငင်ကလေးတော့ဆိုတော့ဒီစိတ်လှုပ်ရှားမှုရှိပဲနော်ဘောနော်ဒီကတော့ညောင်းတော်ပြင်တော့အနေငယ်ကင်းတာတော့ဒီအနေလှုပ်လာပြီဆိုရင်တော့ကွင်းမြင်နေပါဒီမှာတော့
မကြခင်မှာနွေရာသီရောက်လာတော့မှဖြစ်တာမို့လို့လာမဲ့နွေရာသီကလည်းပိုးပြီးတော့ပူပြင်းနိုင်ွယ်ရှိတယ်လို့ဦးကျော်မိုးဦးကဆက်ပြောပါတယ်ဒီလိုမျိုးနွေရာသီမှာပိုးပြီးတော့ပူပြင်းလာနိုင်ွယ်ရှိတာမို့လို့အသွားလာသတိထားနေထိုင်မှုကိုလည်းအခုလိုသတိပေးပြောဆိုပါတယ
်ပုံမှန်ဆိုတော့ဒါနီယာနေ့ဆိုရင်တော့ကျွန်တော်ကအပူချိန်ရော့မဲ့နေထိုင်မှုရှိတယ်နေထိုင်မှုနောက်ပိုင်းဒီ2000နှစ်နောက်ပိုင်းမှာစပြီးတော့မှဒါနီယာဖြစ်တဲ့နေ့တွေမှာလည်းအပူချိန်တွေကတနည်းနည်းပုံမြင့်လာတဲ့နေရာကိုဖြစ်တဲ့ကြီးကြတော့လေသာမန်နေမှာလည်းချက်ပြီးတော့ပူမြဲပူနေအောင်ပဲနေထိုင်လို့ရှိရပါတော့။မျိုးပူလာရင်ဆိုရင်ကျွန်တော်တို့ကဒီမိုးရဲညနေပိုင်းနေမှာကျွန်တော်ကမိုးရိမ်တောင်နေဖြစ်ပြီးတော့မှဒီပြစ်လိုက်တာတို့မျက်စိမျက်စိထဲတော့မိုးကျုပ်ဖြစ်တာတို့မိုးရွာတော့ဒီအမျိုးတွေဖြစ်တဲ့ဒီအမျိုးတွေတော့ဒီကဏ္ဍတွေမှာဒူးကြီးပြီးလို့ရတယ်။နောက်တစ်ခါတော့ဒီအပူလိုင်းပေါ့နော်ဒီအပူလိုင်းနေနေတော့တော့တော့ဟိုရှိသေးပေမဲ့အနည်းအပူချင်းနေဒီမြစ်တက်လာဖြစ်တဲ့ကြောင့်ဒီအပြင်ကိုသွားတော့မယ်ဆိုရင်ပေါ့နေကဏ္ဍတွေမှာအပြင်သွားတော့မယ်ဆိုရင်ဆောက်မလို့ပဲဆောင်းအကာတွေပေါ့အထီးတို့အထုပ်တို့ဒီအမျိုးတွေနေဟိုတော့နာနေနေနောက်တစ်ခါတော့တားအေးနေတဲ့ခန်းထဲကနေပြောမှာအပြင်နဲ့ဟိုရုတ်တရက်ထွက်လိုက်တာတို့တားပူနေတဲ့ခန်းထဲကနေမှာတားအေးတဲ့ခန်းထဲကိုရုတ်တရက်ဝင်လိုက်တာတို့ဒီအမျိုးတွေမလုပ်ခုတော့လို့တာပေါ့
လက်ရှိမြန်မာနိုင်ငံမှာသခိုင်းပြည့်ရွေကြောအပါဝင်ပြည့်ရွေတော်တော်များများရှိနေတာမို့လို့ငလျင်တန်းအန်ရများတဲ့နိုင်ငံလို့ပြောလို့ရနိုင်ကြောင်းပညာရှင်တွေဘက်ကတောက်လျှောက်သတိပေးခဲ့တာပါမြန်မာနိုင်ငံမှာဘေးဒိုက်အထက်အောက်တွန်းတင်နေတဲ့ပြည့်ရွေကြောအများပြားရှိနေပြီးတော့အဓိကအင်အားကြီးငလျင်တွေလှုပ်ခတ်နိုင်တဲ့အဓိကမြေငလျင်ကြောကြီး၅ခုရှိပါတယ်ရှင်
စကိုင်းနဲ့ AR တိုင်းတွေမှာလှုပ်ခဲ့တဲ့ငလျင်ကြောင်းကြားခဲ့ကြရတာပါ။ဒေါက်တာရှင်တွေအနေနဲ့ VOA American အတန်းတွင်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။ဒီညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့youtube.com/voaburmese ဖြစ်ပါတယ
် VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအရင်ဆုံးတော့ editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုစတင်တင်ဆက်ချင်ပါတယ် American သမ္မတ Donald Trump နဲ့ Ukraine သမ္မတ Zelensky တို့တွေ့ဆုံမှုကရောက်ကဆဖြစ်သွားတဲ့ကိစ္စဟာ Ukraine စစ်ပြင်းရင်အလားအလာကိုဘယ်လောက်ထိထိခိုက်နိုင်မှာသလဲ Britain ဝန်ကြီးချုပ်နဲ့အတူဥရောပခေါင်းဆောင်တွေရဲ့ကြိုးပမ်းအားထုတ်မှုကရောဘလို့အလားအလာရှိနေပါလဲအခုတပတ် editor နဲ့တွေ့ဆုံဆွေးနွေးခန်းမှာနိုင်ငံတကာဝိုင်းရင်တုံးသက်သူတွေရဲ့ပြောဆိုရေးသားချက်တွေကိုအခြေပြုပြီးတော့ဥကြော်ဇန်တာနဲ့မမြသဇင်အောင်တို့မေးမြန်းဆွေးနွေးထားကြပါတယ်ရှင်
မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါရှင
်ဒီပြီးခဲ့တဲ့အပတ်တုန်းကသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဇယ်လန်စကီတို့သူတို့ရဲ့ဆွေးနွေးပွဲပြတ်သွားတာဟာငြင်းငြင်းအလားအလာမှေးမိန်သွားစေတယ်ဆိုပြီးတော့တချို့ကပြောကြပါတယ်အဲ့ဒီပေါ်မှာဘယ်လိုတွေများသုံးသပ်ကြပါလဲ
မှေးမိန်သွားစေတယ်ဆိုတဲ့အထီးကတော့နည်းနည်းပြောကြတာများပါတယ်ဒါပေမဲ့ငြင်းငြင်းအလားအလာလမ်းကြောင်းလုံးဝပိတ်သွားပြီလို့ဘယ်သူမှမပြောကြပါဘူးဒါတကယ်တမ်းလည်းပဲသုံးသပ်ချက်မျှတတယ်လို့ပြောမှာဖြစ်ပါတယ်သူတို့သုံးသပ်တာငြင်းငြင်းလမ်းကြောင်းကတော့ရှိနေကြပါပဲတစ်ဖက်လုံးကငြင်းငြင်းလူကြီးများတယ်စစ်ဖြစ်တာကိုဘယ်သူမှမကြိုက်ဘူးအမေရိကန်ကလည်းပဲငြင်းငြင်းလူကြီးလို့ဒီဟာစစ်သက်ဖို့လုပ်တယ်ငြင်းငြင်းလူကြီးလည်းဆိုတာသမ္မတထရမ့်ကရွေးကောက်ပွဲမတိုင်ခင်ကလေးကပဲဒီကိစ္စကိုအများအားပြောရတာဖြစ်ပါတယ်စစ်ဘက်ကအများဆုံးဒါဆိုလုပ်မယ်ဆိုတာသူညဉ့်ညံ့လူချင်းလိုပါပဲယူကရိန်းဘက်ကတော့ပူတော့လူချင်းပါသေးတယ်ဆိုတိုင်းပြည်ကစုပ်ပြတ်တက်နေဆိုတော့သမားစုစီကပူပြီးတော့လူချင်းဆိုတော့အဓိကကတော့ဒီမှာဖြစ်တယ်ဆိုတော့အပေးယူဘယ်လိုလုပ်မလဲဆိုတဲ့အပေါ်မှာသာလေသဘောထားကွဲလွဲမှုတွေရှိရဲ့ဆိုတာတွေးရပါတယ်ညဉ့်ညံ့ရေးအလားအလာကတော့လုံကပြက်ပြက်သွားပြီလို့ဘယ်သူမှမပြောကြပါဘူးအဲ့ဒါကတော့ကောင်းတဲ့သဘောပါပဲ
အဲဒီဆင်းရဲပွဲပြက်သွားတဲ့အပေါ်မှာလည်းအများကြီးပြောကြတာရေးကြတာတွေတွေ့ပါတယ်
ဟုတ်ပါတယ်ဆွေးနွေးပွဲပြစ်သွားတာကတော့တကယ်တော့တချို့တိတ်ဝိုင်းရင်အတွေ့အကြုံများတဲ့နိုင်ငံတကာသုံးသပ်တဲ့အဲ့ဒီဒါကြီးတယောက်ရေးထားတော့ကျွန်တော်တွေ့ပါတယ်သူတို့နှစ်ယောက်အကြာဆက်ဆံရေးဟာဒီဆွေးနွေးပွဲမတိုင်ခင်ကတည်းကအတော့ကိုဆွေးနွေး bad enough တော့လေတော်တော်ကိုဆွေးနွေးပြီးဖြစ်တယ်သူကထောက်ပြတာကသူ့သဘောကိုပြောတာနော်သူကြီးပြောတဲ့သဘောကတော့သမ္မတထရမ့်ကဇယ်လန်စကီဟာအနာရှင်ဖြစ်တယ်ဆိုပြီးတော့လူကောက်ပွဲကိုမလို့ခဲ့ပဲတော်တယ်အဲ့ဒီသဘောမျိုးပြောတယ်ဇယ်လန်စကီလည်းခံပြင်းနေတာအပြင်ဇယ်လန်စကီလည်းသမ္မတထရမ့်သူ့တစ်ဖက်သက်အလျှော့ပေးဖို့အတင်းဖိအားပေးနေရဆိုအမြင်ရှိတယ်အဲ့ရင်သူနှစ်ယောက်ဆက်ဆံရေးအစရေကဒါဟာမပြင်းမလဲဖြစ်နေပြီလို့ပြောပါတယ်ဆိုတော့ဒီငင်းချမ်းရေးမှာအဓိကပြက်သွားတာကလည်းပဲလိုပါလေစကားကရကုစားဖြစ်တာဆိုတာတော့ရှိပါတယ်ဒီဟာကိုလည်းပဲနောက်ပိုင်းမှာအဲ့ဇယ်လန်စကီကနောက်တော့သူပြောပါတယ်အမေရိကန်ဟာသူ့သုံးနှစ်လုံးကူညီလာတဲ့အတွက်အမေရိကန်ပြည်သူတွေနဲ့အမေရိကန်ကိုကျေးဇူးတင်တယ်ဆိုတဲ့အကြောင်းသူကထားလဲလဲပြောတာတွေ့ရပါတယ်သူလန်ဒန်ကထွက်မလာခင်လောက်တဲ့သတင်းစာရှင်းနေမှာလဲအဲ့ဒါကိုပြောပါတယ်နောက်တော့သူကအဓိကဘာပြောသေးလဲဆိုတော့ဒီဆွေးနွေးပွဲလုပ်ခဲ့တဲ့ဟာကဒီစီးပွားရေးသဘောတူညီချက်ပေါ့ယူကရိန်းစီကသံရံစတားကိုအမေရိကန်ကယူမဲစရကိစ္စဒီကိစ္စကိုလည်းသူကငင်းငင်းရေးပြီးလို့ဆွေးနွေးပွဲပြီးပြက်လို့အဲပြန်ကားနီးလေစိမ့်မှာသတင်းစာရှင်ကပြောတယ်အဲ့ဒါကိုလည်းသူသဘောတူပါတယ်ဆိုတော့ပြောပါတယ်ဆိုတော့သမ္မတဒေါ်နယ်ထရမ့်ကလည်းငင်းငင်းရေးကိုတကယ်လူချင်းပြန်လာခဲ့ပြန်တွေ့မယ်ဆိုပြီးတော့ပြောတယ်မာကိုရူဘီယိုကလည်းပဲအဲ့ဒီကိစ္စကိုပြန်ပြီးတော့ဆွေးနွေးဖို့အစီအစဉ်ဖြစ်ရင်သူတို့အစီအစဉ်ပဲဆွေးနွေးတော့ပြောတယ်ဆိုတော့တော်တော်စင်မှာတော့ဒီဟာနည်းနည်းတောက်ဆုပ်သွားပြီမဲ့သိပြီးတော့အလားအလာဟာပြတ်မသွားဘူးလို့ပဲပြောကြတာတွေ့ရပါတယ်သုံးသပ်ချက်တွေကအ
ဲဒီသမ္မတဇယ်လန်စကီကဒီအမေရိကန်မှာသမ္မတဒေါ်နယ်ထရမ့်တို့နဲ့ဒီလိုမျိုးဟိုဆွေးနွေးပွဲအဆင်မပြေဖြစ်သွားခဲ့ပြီးတော့နောက်ဟိုလန်ဒန်ကိုသွားပါတယ်အဲ့ဘက်မှာကြတော့ဒီ UK ပါဝင်ပေါ့ဥရောပကြတော့သူ့ပုံမှာထောက်ခံတာသူ့ပုံမှာရက်တီတာကိုတွေ့ရပါတယ
်ဟုတ်ပါတယ်အဲ့ရောက်သွားပြီးတော့သူက TSM မှာဗြိတိန်ဝန်ကြီးချုပ်ဆောင်ပြီးတော့ဒါဥရောပခေါင်းဆောင်တွေဖိတ်ပြီးတော့အဲ့မှာသူတို့ဆွေးနွေးပွဲလုပ်ပါတယ်သူတို့ ਨੇ အဲ့မှာ ပြင်သစ်သမဒဒီမက်ခရွန်လည်းပဲတော့ဝတ်တက်တဲ့ကြော်ကြော်သူကလည်းဆွေးနွေးတွေ့ရပါတယ်ဘာကြောင့်လဲဆိုတော့သူကမျက်နှာထောက်ခံရမှာပဲယူကရိန်းအရေးကဥရောပအတွက်ပိုပြီးတော့အရေးကြီးပါတယ်ယူကရိန်းရဲ့လုံခြုံရေးကျိုးပေါက်ရင်ဥရောပကသူတို့လုံခြုံရေးကိုထိဟဲ့လာမယ်ဆိုတော့အဓိကအဖြစ်သူတို့ဆွေးနွေးပါတယ်ဆိုတော့ဇယ်လင်စကီကလည်းပြောတယ်မလားအစကတည်းကခင်ဗျားတို့ဥရောပနိုင်ငံတွေကကမ္ဘာန ကျွန်တော်တို့ရဲ့လုံခြုံရေးကိုကြုံတွားစေတန်းကနေပြီးတော့ကာကွယ်နေရဖြစ်တယ်ဆိုတာကိုသတိရပါစို့ပြောတယ်အဲ့ဒါလည်းတကယ်တော့မှန်ပါတယ်ဆိုယူကရိန်းဟာဒီကအဖြစ်စီတန်းကကာကွယ်နေရတဲ့သဘောဖြစ်တယ်ဆိုတော့ဥရောပဟာဘာပဲဖြစ်ဖြစ်ယူကရိန်းကိုဆက်လက်ကာကွယ်နိုင်အောင်ပေါ့လေယူကရိန်းကဆက်လက်ပြီးတော့ခွန်အားပြည့်နေအောင်သူကကာကွယ်ဖို့ဆိုတာအဓိကဖြစ်ပါတယ်သူကအဲ့ဒါကြောင့်သူ
လုပ်နေလို့လည်းသိရပါတယ်သူရဲ့အစီအစဉ်ဘာတွေပါလဲ
မစ္စကီယက်စကမ်ဆမာဒီဂျာဝင်းစဖို့လောက်တာအဓိကဖြစ်ပါတယ်သူကဒီပွဲဟာသိရကြီးတယ်သူဟာသမိုင်းရဲ့ဒါ cross road of the history မှာသူရောက်နေပြီဆိုတော့ဒီအတွက်ငါတို့ကအဓိကလုပ်ရမယ်ငါတို့ဟာသိဥရောပအနေနဲ့အပြင်းထန်ကျူးပန်းရမယ်American ekuni le lo re spirit ga pyo ba re ane tu ga ai ma london ma legacy house ma sune we lo do tu ga ai ma athet le je four steps throughout the body you are spirit tu ga pyo ba re ai athet le je ma ba re ba le so u select pi lo sit phit ni me tai kwe phit ni me so yin lo sei a phin set kuni ya me ukraine go de chain ne ma we russia wo si bwa ya phin phi a pi dan kha pe so lo ne ya me spirit pyo ba re number 1 ga taw number 2 ga ro ukraine ye အချုပ်ရှားအနာတီမြဲရေးကိုအမခံရမယ်။မိညာရေးဆွေးနွေးပွဲသဘောတူညီမှုလုပ်သမျှမှာယူကရိန်းပါရမယ်ဆိုတာပြောပါရတယ်။နောက်နံပါတ်3အနေနဲ့သူပြောတာကတော့နောက်နိုင်ငံမှာယူကရိန်းကြည့်ကြောမခံရအောင်ဒါဥရောပကဒါအမခံချက်ပေးရမယ်ဒါအဓိကကြားရလဲသူကပြောပါရတယ်။အဲနောက်တစ်ခုကတော့ Coalition of the Willing စိတ်ဆန္ဒသဘောချင်းတူတဲ့နိုင်ငံတွေကဒါအစီအဖွဲ့တစ်ခုဖွဲ့ရမယ်ဖွဲ့ပြောတာယူကရိန်းရဲ့အနာဂတ်အတွက်အမခန့်ချက်ပေးဖို့အတွက်သူတို့ဒါလုံလုံရေးအမခန့်ချက်ပေးဖို့လှုပ်ရမယ်လို့ပြောပါတယ်ဒါသဘောတူညီမှုရတယ်လို့ပြောပါတယ်ဒါပေမဲ့အစီအစဉ်ကတော့ဒီထက်ပိုပြီးတော့ဒါကိုဘလို့ accounted form အဲဒီ coalition of the willing ဆိုတာဘယ်သူတွေပါတယ်ဆိုတာကတော့အစီအစဉ်တော့ပေါ်ထွက်မလာသေးပါဘူးဒါပေမဲ့ဒီတော့သဘောတူညီမှုရတယ်ဆိုတာလေးတော်တော်လေးအောင်မြင်တဲ့အဆင့်လို့ပြောမှာပါသို့တော်လည်းပဲဒီဟာကို accounted form ဖို့အခက်ခဲတော့အများကြီးတွေ့ရမှာပါအပြင်းသစ်သမားမခွန်ကလည်းပဲဒီကြောင့်တိုက်ခိုက်မှုနဲ့ရင်တိုက်ခိုက်မှုအဲ့ဒီဟာတွေကတော့သူတလားတော့ရဆိုင်နေခြင်းလေတစိမ့်ဒေသအပြင် ceasefire တစိမ့်တိုင်းပေါ်လေအဲ့လိုလုတ်တဲ့အချိန်ကနေပြီးတော့တဖြည်းဖြည်းညှိနှိုင်းမယ်ညှိနှိုင်းပြီးတော့ဆက်သွားမယ်ဆိုပြီးတော့သူကအဲ့လိုအကြံပြုတဲ့သဘောလွှင့်တယ်လို့ပြောပါတယ်ဒါပေမဲ့အဲ့ဒါကတော့အတိမပြုရသေးဘူးဟောညာဆိုပြောပါတယ်ဆိုတော့ပွဲကတော့ဆက်ပြီးတော့ပြင်းပြင်းထန်ထန်ညှိရမှာပါလွယ်လွယ်ကူကူနဲ့ဖြစ်လာမဲ့သဘောတူညီမှုလို့တော့မပြောနိုင်ပါဘူး
ဒီကနေ့မှခုနပြောတဲ့ဒီအစီအစဉ်နေပေါ့မအောင်မြင်ခဲ့ရင်ဆိုတာလည်းထည့်ပြီးတော့စဉ်းစားရမယ့်အချက်တစ်ခုလို့တော့ထင်ပါတယ်နော
်စဉ်းစားရပါတယ်အစားအစာဒီမအောင်မြင်ဘူးအောင်မြင်ဘူးခက်မယ်တကယ်လို့မအောင်မြင်ခဲ့ရင်တော့တချို့ရေးရတာကတော့ဥရောပကဒါကြောင့်လဲသူတို့ပြင်ဆင်ထားတာဥရောပဆက်တိုက်မယ်မအောင်မြင်သူတို့ကဒီဟာကိုယူကရိန်းကိုသူတို့ပန့်ပိုးပေးပြီးတော့သူတို့ဆက်လက်ပြီးတော့တိုက်ဖို့ဆိုတော့ဒါအဆိုးဆုံးကအဆိုးဆုံးဖြစ်လာရင်ပေါ့လေသူသတ်မှတ်တာပေါ့အခုလောလောဆယ်ပါကိုဗြိတိန်ကဘလောက်လဲအမေရိကန်ဒေါ်လာနဲ့ဆို2ဘီလီယံကျော်ကျော်ရှိတဲ့ဒါလက်နက်တွေကိုမစ်ဆိုက်တွေကိုရောက်မယ်ဆိုပြီးတော့သူကပြောထားတာတွေ့ရပါတယ်ဆိုတော့အဲ့လိုတခြားနိုင်ငံတွေလည်းပဲအလားတူကူညီရမယ်ဆိုပြီးတော့သူတို့ပြောကြပါတယ်ဒါကြောင့်ဆွေးနွေးပွဲကိုဖြစ်အောင်သူတို့ကလှုပ်ဖို့ပို့ပြီးတော့ဦးစားပေးမှာဖြစ်ပါတယ်အဲ့လိုမအောင်မြင်ခဲ့ဘူးဆိုရင်ဒီစစ်ပွဲကရုရှားနဲ့ဥရောပနဲ့ဂျာမန်တိုက်ရိုက်ဖြစ်တဲ့စစ်ပွဲဖြစ်သွားမယ်ဆိုတော့American ဥရောပဆက်ဆံရေးကလည်းပဲတော်တော်ကိုစိတ်စဉ်ကားဖြစ်သွားမယ် American မပါလို့စစ်ပွဲမအောင်ဘူးဆိုရင်ဥရောပဆက်တိုက်ရမယ်ဆိုတော့ American ဟာ1948ကဒါ Harry Truman လက်ထက်မှာ NATO ဖွဲ့ပြီးတော့ဒါတနိုင်ငံကိုကျူးကျော်ရင်ငါ့ကိုကျူးကျော်လို့သဘောထားပြီးတိုက်မယ်ဆိုတဲ့ဟာမျိုးကို American ဒီသဘောထားကိုမယူကျင်တော့ဘူးဆိုတဲ့သဘောမျိုးဥရောပခင်ဗျားတို့တောင်းခင်ဗျားတို့ဆက်လို့ဆွဲသဘောမျိုးလွှဲပေးလို့ဖြစ်သွားမယ်အစရတဲ့ဒေါ်နယ်ထရမ့်ကပြောဥပါတယ်ဒီနေတို့ဖွဲ့ဝင်တွေဟာဥရောပလူမျိုးတွေအတွက်အဓိကတောင်းဝန်ရှိဟုတ်တယ်အဲဒီတော့ခင်ဗျားတို့ကပတ်စံပို့ထက်ရဆိုပြီးတော့သူတို့နိုင်ငံရဲ့ဝန်ကြီးမှာ percentage ရဟိုင်းလုံးပို့ပြီးထည့်ပေးဖို့ NATO ရဲ့ရမငွေအဖွဲ့ထဲမှာထည့်ပေးဖို့သူကပြောထားတာဖြစ်ပါတယ်ဆိုတော့အဲ့ဒီသဘောကပူပြီးပေါ်လွင်လာတာပေါ့လေဆိုတော့ဥရောပရဲ့လုံခြုံရေးကိုအမေရိကန်စိတ်ပြီးတော့တာဝန်ယူပါအောင်လားဆိုတာကတော့ပြောစရာဖြစ်လာတယ်အဲ့ဒါကြောင့်ဥရောပနဲ့အမေရိကန်ရဲ့ဆက်ဆံရေးဟာလည်းစိန်ကားသွားပြီးတော့ပေါ့လေဒီဥရောပရဲ့လုံခြုံရေးအတွက်ရုရှားနဲ့ကျန်တဲ့နောက်ဥရောပနဲ့ထိတိုက်တွန်းမဲ့သဘောလို့ဥသာကြတယ်ပေါ့လေလူတွေက
အဲ့တော့ရုရှားဒီစစ်ပွဲမှာဘာလို့ကျင်တာပါလဲ
ရုရှားဒီစစ်ပွဲစတိုက်တုန်းကတော့ဒီသူတို့ရဲ့နေဆက်မှာရုရှားအနယ်ဝင်တွေနေတဲ့ဒေသပေါ့လေအဲ့ဒီဒေသမှာရှိတဲ့လူတွေကကိုယ်ပိုင်အုပ်ချုပ်ရေးအတွက်တိုက်ပွဲဝင်တယ်လုပ်တဲ့နေရာမှာသူတို့ကိုယူကရိန်းကလူမျိုးတုံးသတ်ဖြတ်နေတယ်ပေါ့လေနေဆက်ညှိပတ်နေပါ냐ဆိုတော့အတိအကျအကြံပြပြီးတော့သူတို့ကိုကာကွယ်ရမယ်ဒီဒေသတွေကိုလူမျိုးအောင်လုံရမယ်ဆိုတဲ့သဘောနဲ့သူကလုခဲ့ပါတယ်နောက်ပြီးတော့သူလိုချင်ခဲ့တာတစ်ခုကတော့ခိုင်မီယာကိုတွန်းဆဲကိုသူကသိမ်းထားတာဖြစ်တယ်အဲဒီသိမ်းထားတာကိုအဲ့ဒါကိုအတိပြုစေခြင်းနဲ့နိုင်ငံကအဓိကအရေးကြီးတာကတော့ယူကရိန်းဟာ NATO ဖွဲ့ဝင်ဖြစ်မသောဟို NATO ဘက်ကိုပါမသွားဘူးသူကအဓိကလိုချင်တယ်နောက်ဆိုနေစိတ်နှိကက်သွားပြီဟိုလုံးကဆိုဗီယက်ပြည်ထောင်စုရဲ့ဖွဲ့ဝင်ဟောင်းတွေဖြစ်တဲ့ယူကရိန်းကိုနေဇက်ဒေသနေဇက်ချောက်ကဆိုဗီယက်သမ္မတနိုင်ငံတွေဟာတချို့နိုင်ငံတွေကဆိုဗီယက်ပြည်ထောင်စုပြိုကွဲသွားပြီးတော့ရုရှားနဲ့ဆက်သွယ်မပြတ်ပေါ်လေဆက်လက်ပြီးတော့ဆက်ဆံနေကြတယ်ကောင်းအောင်ယူကရိန်းကတော့နိုင်ငံအကြီးဆုံးလည်းဖြစ်တယ်သိတယ်အချက်ချာကြတယ်အဲဒါယူကရိန်းကဒီဘက်ပါသွားမှာကိုအဲရုရှားကပူတင်ကသိဆွေးမှာလေနောက်ပြီးတော့သူတို့ကစီအေးပီလိုဒီဆိုဗီယက်ပြည်ထောင်စုကိုဖျက်သိမ်းလိုက်ရတယ်ဆိုဗီယက်မှာပါဝင်ခဲ့တဲ့အဖွဲ့ဝင်သမ္မတနိုင်ငံတွေကိုစွန့်လွှတ်လိုက်ရတဲ့သူတွေကသူတို့ကမကျေနပ်ဘူးဟိုလုံးကတရှင်ကငါတို့ရုရှားနိုင်ငံဘလောက်တိကျခဲ့တယ်လို့အမျိုးသားရေးစိတ်ဓာတ်သမိုင်းကြောင်းလှမ်းပြီးတော့ဒီအရေကိုပြန်ပြီးတော့ကြီးစုခြင်းနဲ့ဆန္ဒလည်းပဲသူ့မှာရှိတယ်လို့သုံးသပ်သူများဆိုကြပါတယ်။အဲဒါကြောင့်ဒီယူကရိန်းကိုသူကအဓိကထားပြီးတော့လုပ်တယ်လို့သူကရည်ရွယ်ပါတယ်ဆိုတော့အခုဆွေးနွေးပွဲလုပ်လာတဲ့အခါမှာလည်းသူကဘယ်အတိုင်းတာထိနေမျိုးကိုတောင်းလဲအဲဒါကိုဒီလန်ဒန်ကမထွက်ခွာခင်မှာသမ္မတဇယ်လင်စကီကိုသတင်းထုတ်ပြီးမေးတော့အဲဒီကိစ္စကိုသူမပြောခဲ့ပါဘူးဆောင်လွှဲပြီးတော့အဲဒီကိစ္စကိုတော့သူဘာမှပြောစရာမရှိသေးဘူးလို့ပြောပါတယ်ဆိုဒီနေမြေပိုင်းခြားသတ်မှတ်တဲ့ကိစ္စဟာလည်းသိအရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာမယ်လို့ပြောကြပါတယ်။ယူကရိန်းရဲ့အနာဂတ်လူမျိုးရေးအပြင်ရုရှားကဒီဟာကိုမတင်နိုင်ဆက်ပြီးတော့များတချိန်မှာအကြောင်းချလာမလားဆိုတော့လည်းပဲဒီဥရောပနိုင်ငံတွေကအထူးစိုးရိမ်နေကြတယ်ဆိုတာတွေ့ရပါတယ်
။ဟုတ်ကဲ့ပါဦးကျော်ဆန်းသာရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ကျွန်တော်ဆွေးနွေးတာတင်းတင်းလာနေဖြစ်တယ်အခုဟာတကယ်အပြောင်းလဲဖြစ်နေတဲ့အချိန်မှာပါသိ fluid ဖြစ်နေဆိုတော့ဒီရပိုင်းအတွင်းမှာကျွန်တော်ဆွေးမဲ့ဗုဒ္ဓနေငါကြရင်ဘယ်လိုပြောင်းလာမလဲဘယ်လိုပြောင်းလဲဖြစ်မလဲဆိုတော့
စောင့်ကြည့်ရအ
ောင်ဒီလိုဟုတ်ကောင်းကြည့်အောင်မှာဖြစ်ပါတယ်မင်းကြီ
းကျေးဇူးတင်ပါတယ်ကျေးဇူးပါရှင
်ကတော့ကစားဖြစ်ခဲ့တဲ့ American သမ္မတနဲ့ Ukraine သမ္မတတို့ရဲ့ဆွေးနွေးပွဲကြောင့်ယူကရိန်းရဲ့စစ်ပြင်းကြီးအလားအလာဘယ်လောက်ထိထိခိုက်နိုင်နေဆိုတာကိုဥကျော်ဇန်သာတင်ပြသွားတာကြားခဲ့ကြရတာပါအခုတော့ဂျန်စီအစီအစဉ်လေးပါနိုင်ငံတကာကပေးတဲ့ပညာတော်သင်စုတွေကိုရှောက်ထားတာမှာအချင်းယူပြီးပြင်ဆင်ဖို့လိုသလိုလုပ်ငန်းအတွေ့အကြုံတွေကလည်းအရေးကြီးတယ်လို့ Fulbright ပညာတော်သင်စုရှင်မန်နန်အီဖြူကပြောပါတယ် American အစိုးရထိတ်တန့်ပညာတော်သင်စုတစ်ခုဖြစ်တဲ့ Fulbright ပညာတော်သင်စုရှောက်ထားပုံကိုလက်ရှိဒီပညာတော်သင်စုနဲ့ကြောင်းတက်နေတဲ့မန်နန်အီဖြူရှင်းပြထားတာကိုကျွန်မကပဲဆက်ပြီးတော့ပြောပြပေးပါမယ်
Hello Gen Z တို့တက်ချင်အောင်ပြင်ပြီနော် Gen Z တို့ရေအရင်တစ်ပတ်ကတော့ Fulbright ပညာတော်သင်စုရှင်အကြောင်းကိုကြားခဲ့ကြပြီးတော့ဒီတစ်ပတ်မှာတော့ American အစိုးရကပေးတဲ့ဒီ Fulbright ပညာတော်သင်စုကိုဘယ်လိုတွေရှောက်ကြမလဲဘယ်လိုတွေပြင်ဆင်ရမလဲဆိုတဲ့အကြောင်းကိုနားထောင်ကြအောင်နော
်မင်္ဂလာပါအာကျွန်မနာမည်နိုင်ဖြူပါကျွန်မကတော့ဒီ Syracuse University မှာပေါ့နော် Executive Master in Public Administration တက်နေပါရှင့
်အရင်ဆုံးတော့ပညာတော်သင်စုတွေမလျှောက်ခင်မှာဘယ်လိုတွေပြင်ဆင်ထားသင့်လဲဆိုတာကိုဒီညီမငယ်လေးပြောပြတာအောင်နားထောင်ကြည့်ပါဦး
ဆက်ဆံခြင်းကပါလဲဆိုတော့ဒီသူ့ရဲ့ဟိုလိုအပ်ချက်ပေါ့နော် requirements တွေပြီးတော့ကိုက eligible ဖြစ်လားမဖြစ်ဘူးလားဆိုတဲ့ဟာကိုအရင်ဆုံးသိချလေ့လာရပေါ့နော်အဲအဲ့ပါကြလို့ရှိရင်အလုပ်တွေကြောင့်ဘယ်နှနေ့ရှိရမလဲတို့အာပညာရေးခြင်းကဘယ်လောက်ရှိရမလဲဆိုပြီးတော့မှသိချပြောထားပါတယ်ပြောထားတဲ့အခါကျတော့ညီမကတော့အလုပ်တွေကြောင့်လည်းယူတယ်ပေါ့နော်အာအလုပ်တွေကြောင့်လည်းယူတဲ့အပြင်အင်္ဂလိပ်စာကိုလည်းချွတ်တင်ပြီးတော့မှပြင်ဆင်တယ်ပေါ့နော်အာဥမာဒီ English test အနေနဲ့ဆိုလို့ရှိရင် TOEFL နဲ့GRE ပေါ့နော်အဓိက TOEFL နဲ့ GRE ကိုတစ်နှစ်လောက်ကြိုပြီးတော့မှ Fulbright မရှောက်ခင်ကြိုပြီးတော့မှဖြည့်ထားရပေါ့နော
်ပညာတော်သင်စုတွေရှောက်တဲ့နေရာမှာလုပ်ငန်းအတွေ့အကြုံတွေရောဘလောက်ထိအရေးကြီးနေလဲ
အရေးပါတယ်လို့ယူဆတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီလုပ်ငန်းအတွေ့အကြုံတွေက ဟိုဘောဒီကိုကတောင်းတက်ဖို့ ready ဖြစ်ပါတယ် qualify ဖြစ်တယ်ဆိုတာတခုလည်းမဟုတ်ပဲနေပေါ့เนาะဒီကျမတို့ဒီညီမတို့ဆိုလို့ရှိရင်အတန်းတက်တဲ့အခါမှာအတန်းနေစတင်တဲ့အခါမှာပေါ့เนาะဒီစတင်ခန်းထဲမှာကိုယ့်ရဲ့လုပ်ငန်းအတွေ့အကြုံနဲ့ဆက်ဆက်ပြီးတော့မှဆွေးနွေးရတဲ့အပိုင်းတွေအများကြီးပါပါတယ်ပေါ့เนาะအဲ့ဒီအတွက်ကြောင့်မို့ပြီးတော့ဘယ်လိုပြောရမလဲကိုယ့်ရဲ့ future plan ကဘာလဲဆိုတာလည်းအရေးကြီးရယ်ပေါ့เนาะအဲ့ဒါတွေကြောင့်မို့လို့ဒီလုပ်ငန်းအတွေ့အကြုံကလည်းအရင်အရေးပါတယ်ပေါ့เนาะဟုတ်ကဲ့
ပညာတော်သင်စုကိုပြည့်ပြည့်စုံစုံနဲ့ရှောက်နိုင်မှုအတွက်ဘယ်လောက်ထိအချိန်ယူပြီးတော့ပြင်ဆင်သင့်လဲ
scholarship ဒီ application တွေစပြီးတော့ဖွင့်ပြီးခေါ်ပြီးဆိုတာ ਨੇ ပေါ့เนาะဆက်ဆက်ချင်းအရေးကြီးရပါလဲဆိုတော့ recommendation letter တောင်းရမှာပေါ့เนาะညီမဆိုလို့ရှိရင် recommendation letter ကိုကိုယ့်ရဲ့ဆရာသမားတွေပေါ့เนาะကိုယ့်ရဲ့ဒီအလုပ်ကနေပြီးတော့ supervisor တွေကိုလှမ်းပြီးတော့တောင်းနေပြီးတော့ဒီအရင်ကြောင်းတက်ခဲ့ဆရာဆရာမတွေစီမှာလှမ်းပြီးတော့ကြိုပြီးတော့တောင်းနေပေါ့เนาะစာလိုအပ်တဲ့ documents တွေကိုလည်းကြိုပြီးတော့လှမ်းတောင်းနေပြီးလို့ရှိရင်အဲ့ကြားထဲမှာညီမအနေနဲ့ဆိုလို့ရှိရင် application ကိုတင်ချဖြည့်ရပေါ့เนาะ application မှာဖြည့်ရမယ့် information တွေကိုအကုန်ဖြည့်တယ်ပြီးတော့ essay တွေစရေးတယ် personal statement တွေတင်ချရေးတယ်ရေးပြီးတော့ဒီဟိုပါ recommendation letter ကကြတော့ MC ကိုတိုင်းရိုက်ပို့ရတာပေါ့နော်အဲ recommender ကနေပြီးတော့မှအဲ့လိုမျိုးပို့ရတာဖြစ်တဲ့အတွက်တော့အဲ့ဟာအဲ့ recommendation 3ဆောင်လုံးက3ခုလုံးက MC ကိုရောက်သွားပြီးပြီးဆိုတာ ਨੇ ညီမကဟို application finalize လုပ်တဲ့တင်ချပြန်စစ်တယ်ပေါ့နော်စစ်ပြီးမှ deadline မတိုင်ခင်အဲတင်ပေးလိုက်တယ်ပေါ့ပြီးတော့ခေါ်တဲ့အချိန်ကနေပြီးတော့မှ deadline တိကိုတစ်လလောက်အချိန်ပေးပါတယ်မှာတလားလောက်အချိန်ပေးဆိုအဲ့ဒီတဲမှာမှညီမဆိုလို့ရှိရင်မလျှောက်ခင်ကလေးက application စပြီးတော့မဖွင့်ခင်နေရပါတော့ application နဲ့ family ရဖြစ်အောင်လေဟိုအရင်နှစ်ကတင်ထားတဲ့ application form လေးတွေကိုတွားပြီးတော့မှပြန်ကြည့်တယ်ဘလို information တွေဖြည့်ရလဲဟိုသူရဲ့ instruction တွေကဘာပေးထားရလဲပေါ့နော်ဘယ်ဟာတွေကိုဖြည့်ရမယ်ဘယ် information တွေကတော့တေချာဖြည့်ရမယ်ပေါ့နော် essay ကတော့ဘလို့ရေးရမယ်ဆိုတော့အဲ့လိုမျိုး instruction တွေကိုတေချာဖတ်ပြီးတော့မှကိုယ့်ဘက်ကနေပြီးတော့မှပြင်ဆင်နေပေါ့နော် SC ရဲ့အခါမှာကျရင်ဒီလိုမျိုးအချက်လက်တွေထည့်တင်နေဆိုတဲ့ဟာမျိုးလေးပေါ့နော်အဲ့လိုမျိုးလေးတေချာလုပ်တယ်ပြီးတော့အရေးကြီးဆုံးကကြတော့ဗာလဲဆိုကိုကဘာတက်ချင်တာလဲဘယ်ဘာသာရက်ကိုတက်ချင်တာလဲဆိုတဲ့ဟာကိုတေချာသိဖို့လိုတယ်ပြီးတော့ကိုယ့်ရဲ့ future plan ကလည်းဘာလုပ်ချင်တာလဲဆိုတာလည်းတေချာစဉ်းစားထားဖို့လိုတယ်ပေါ့နော်ညီမဆိုလို့ရှိရင်အဲ့ဒါတွေကိုအကောင်လုံးကြိုပြီးတော့မှပြင်ဆင်နေပေါ့နော်ပြင်ဆင်ပြီးတော့မှဟို application ဖွင့်ပြီးဆိုတာနဲ့application ဒီ recommendation တောင်းတဲ့ဟာနေပြီစာပြီးတော့မှစာလုပ်တယ်ပေါ့နော်ဟုတ်ကဲ့ပြီးရတိပေါ့ဟုတ်ကဲ့
အင်တာဗျူးအဆင့်ကိုရောက်သွားပြီဆိုရင်ရောဘာတွေကိုသိထားပြီးတော့ပြင်ဆင်ထားဖို့လိုလဲ
အင်တာဗျူးပါလာပြီလို့သိရတယ်ကိုကအင်တာဗျူးအတွက်ပြင်ဆင်ပြီပေါ့နော်ကိုမင်းနိုင်တဲ့မိကုံးလေးကိုစဉ်းစားပြီးတော့မှပြင်ဆင်နေပေါ့နော်ကိုဘယ်လိုဖြစ်မလဲပေါ့ဒီလိုမိကုံးမေးလာလို့ရှိရင်ဘယ်လိုဖြစ်မလဲပေါ့ဥပမာဆိုလို့ရှိရင်မေးတတ်တဲ့မိကုံးလေးရေဆိုလို့ရှိရင်ကိုရဲ့ future plan နဲ့ပတ်သက်တဲ့မိကုံးတွေဖြစ်နိုင်တယ်ပြီးတော့ဒီကိုရဲ့လုပ်ငန်းအတွေ့အကြုံပေါ့နော်ကိုကပါကိုကကိုတက်ချင်တဲ့ဘာသာရဲ့နဲ့ပတ်သက်ပြီးတော့မှမေးတဲ့မေးခွန်းတွေလည်းဖြစ်နိုင်တယ်ပေါ့နော်အဲ့ဒါတွေအတွက်ဟိုကြိုတင်ပြီးတော့မှမေးလာနိုင်တဲ့မေးခွန်းလေးတွေကိုကိုကရေးချပြီးတော့မှကြိုတင်ပြင်ဆင်ထားရပေါ့နော်ဒီလိုဒီမေးခွန်းလေးမေးလာရင်တော့ဒီလိုမျိုးပြန်ဖြေမယ်ဆိုတဲ့ဟာမျိုးပေါ့နော်အာပြီးတော့နောက်တစ်ခါကျတော့ဒီကိုရေးလိုက်တဲ့ essay နဲ့လည်းဆက်ဆက်ပြီးတော့မှအာပြင်ဆင်တင်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုရေးလိုက်တဲ့ essay ပုံမှာရဲ့ပြီးတော့ကို application မှာဖြည့်ထားတဲ့အချက်လက်တွေပုံမှာမူတည်ပြီးတော့ interview မေးခွန်းတွေကမေးလာတာများတယ်ပေါ့နော်ဟို interview တစ်ခုနဲ့တစ်ခုကတော့တူချင်မတူမဲ့ဒါပေမဲ့မေးခွန်းတွေကတော့ဟိုမေးတတ်တဲ့မေးခွန်းလေးတွေကတော့အဲကိုရေးလိုက်တဲ့ပုံမှာမူတည်ပြီးတော့ပုံများပါတယ်မှာဟုတ်ကဲ့
ကဲဂျန်စီတို့ရေအမေရိကန်အစိုးရကပေးတဲ့ Fulbright ပညာတော်သင်စုကိုဘယ်လိုတွေလျှောက်ကြမလဲဘယ်လိုတွေပြင်ဆင်ကြမလဲဆိုတဲ့အကြောင်းကိုကြားခဲ့ကြရတာပါဂျန်စီတို့တွေလည်းကိုလိုချင်တဲ့ပညာတော်သင်စုတွေကိုအလွယ်တကူနဲ့ရအောင်ယူနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်နောက်တစ်ပတ်မှပြန်ဆောင်ကြမယ်နော်တတFulbright ပညာတော်သင်စုရဖို့အတွက်ဘယ်လိုတွေပြင်ဆင်သင့်တယ်ဆိုတာကိုပြောပြသွားတာကြားခဲ့ကြရတာပါအခုတော့အားကစားအစီအစဉ်လှည့်ပါကမ္ဘာကျော်ဘောလုံးသမားမက်ဆီကသူ့ရဲ့ကစားသမားဘဝမှာအခုလိုအောင်မြင်မှုတွေရလာလိမ့်မယ်လို့ဘယ်တော့မှမတွေးခဲ့မိဘူးလို့ပြောလိုက်ပါတယ်နီပေါ်နိုင်ငံမှာကျင်းပတဲ့၄နိုင်ငံဖိတ်ခေါ်ဘောလုံးပွဲမှာတော့မြန်မာအမျိုးသမီးအသင်းအနိုင်ရပြီးချန်ပီယံဖြစ်သွားခဲ့ပါတယ်ဆွီဒင်နိုင်ငံကအိုလံပစ်နဲ့ကမ္ဘာဒုတ်ထောက်ခုံချန်ပီယံဖြစ်တဲ့အာမက်ဒပလန်တစ်ကနောက်ထပ်ကမ္ဘာစံချိန်တစ်ကိုထပ်တင်လိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားတွင်တွေကိုကိုရန်နိုင်ကအစူစီးတင်ပြပေးထားပါတယ
်အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီကတော့သူ့ရဲ့ဘောလုံးသမားဘဝမှာအခုလိုအောင်မြင်မှုတွေရလာလိမ့်မယ်လို့ဘယ်တော့မှမတွေးမိခဲ့ဘူးလို့ပြောလိုက်ပါတယ်ပကြသေးခင်က Apple Music က New Zealand DJ Zane Lowe နဲ့ပြုလုပ်တဲ့တွေးဆုံမေးမြန်းခန်းအတွင်းမက်ဆီကအဲ့လိုပြောလိုက်တာပ
ါ Que nunca imaginé que iba a vivir todo lo que vive, que iba a tener la carrera que tuve, Nunca lo pensé ni lo imaginé, siempre me
ကျွန်တော်ကစားသမားဘဝမှာအခုရရှိတဲ့အောင်မြင်မှုတွေရဖို့ဘယ်တော့မှမတွေးမိခဲ့ပါဘူးတကယ်ကိုဘယ်တော့မှမတွေးခဲ့တာပါကျွန်တော်ရဲ့အဓိကရည်မှန်းချက်ကျွန်တော်ရဲ့အိမ်မက်က professional ကစားသမားဖြစ်လာပြီးဘောလုံးကစားနေဖို့ကျွန်တော်ငငယ်ကလေးကဘောလုံးကစားရတာကိုကြိုက်ပါတယ်ဘောလုံးပွဲတွေကိုကြိုက်ပါတယ်ပြန်ရတာအနိုင်ရတာတွေကိုကြိုက်ပါတယ်ကျွန်တော်ရခဲ့တဲ့အောင်မြင်မှုတွေအတွက်ဖျားသခင်ကိုလည်းရှမ်းကျေးဇူးတင်ပါတယ်နိုင်ငံလက်ရွေးစင်အသင်းအပါဝင်အသင်းလိုက်ရောတူကြီးအနေနဲ့ပါအောင်မြင်မှုတွေအားလုံးရခဲ့တာကလည်းကျွန်တော်ကံကောင်းပါတယ်ကျွန်တော်အနေနဲ့လည်းဒီတက်ပို့ပြီးတော့လည်းရစရာမရှိတော့ပါဘူးကျွန်တော်ကစားသမားဘဝမှာရောဘဝမှာပါရခဲ့တဲ့အရာတွေအတွက်တကယ်ကိုကျေးဇူးတင်ပါတယ်
မက်ဆီအခုလောလောဆယ်မှာတော့ American Major League ကဒေးဗစ်ဘက်ခမ်ပူးတွဲပိုင်ဆိုင်ထားတဲ့ Inter Miami အသင်းမှာကစားနေပြီးတော့ Inter Miami အသင်းအနေနဲ့လည်း Major League ဖလားရဖို့အတွက်ပြင်ဆင်နေတယ်ဆိုပြီးတော့မက်ဆီကပြောလိုက်ပါတယ်ဒီမနက်ညဘက်မှာတော့မြန်မာအမျိုးသမီးဘောလုံးအသင်းဟာဒီဘောနိုင်ငံမှာကျင်းပခဲ့တဲ့၄နိုင်ငံနိုင်ငံကဖိတ်ခေါ်ဘောလုံးပွဲမှာဘူးဆွဲပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်ဒီနိုင်ငံဖိတ်ခေါ်မျိုးသမီးဘောလုံးပွဲကိုပြီးခဲ့တဲ့သတင်းပတ်တွေတွင်ကျင်းပခဲ့တာမှာအင်ရှင်ဒီဘောအသင်းနဲ့အတူမြန်မာကာဂျစ်စတန်နဲ့လဲဘနွန်အသင်းတို့ဝင်ရောက်ရှင်ပြိုင်ခဲ့ကြတာပါမြန်မာအသင်းဟာပထမပွဲစဉ်မှာလဲဘနွန်အသင်းကို3ဂိုးတကူနဲ့အနိုင်ရခဲ့ပြီးတော့ဒုတိယပွဲမှာတော့မြန်မာမျိုးသမီးအသင်းကကာဂျစ်စတန်ကို5ဂိုးဂိုးမရှိနဲ့နိုင်ခဲ့တာပါတတိယပွဲစဉ်မှာတော့မြန်မာအသင်းဟာအင်ရှင်ဒီဘောနဲ့2ဂိုးစီတည်ချခဲ့တာပါဒီသင်ပတ်လည်းကစားကြတာပါမြန်မာအသင်းနဲ့အင်ရှင်ဒီဘောအသင်းတို့ကအမှတ်အများဆုံးရခဲ့ပြီးတော့အဲ့အမှတ်အများဆုံး2သင်းဖေဖော်ဝါရီ26ရက်နေ့ကဖိုင်နယ်ကစားကြတာမှာမြန်မာအမျိုးသမီးအသင်းကနီပေါ်ကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါဖိုင်နယ်မှာမြန်မာအမျိုးသမီးအသင်းအတွက်ဂိုးတွေကိုတော့ယူပါခိုင်နဲ့ဝင်းသိန်းကြီးထွန်းလုပ်ကသင်ပေးခဲ့ကြတာပါအခုလို၄နိုင်ငံဖိတ်ခေါ်ဘောလုံးပွဲမှာအနိုင်ရခဲ့တဲ့အတွက်မြန်မာအမျိုးသမီးဘောလုံးအသင်းကိုတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဦးစောစောအပါအဝင်မြန်မာဘောလုံးဖွဲ့ချုပ်တာဝန်ရှိသူတွေနဲ့ဘောလုံးဝါသနာရှင်တွေကရန်ကုန်နိုင်ငံကလေစိတ်မှာတွားရောက်ပြီးတော့ဂုဏ်ပြုကြိုဆိုခဲ့ကြပါတယ်ခုလို၄နိုင်ငံဖိတ်ခေါ်ပြိုင်ပွဲမှာဘူးဆွဲလိုက်တဲ့အတွက်မြန်မာမျိုးသမီးအသင်းအနေနဲ့ဒီနေ့ကုန်ကြရင်ထိုင်းနိုင်ငံမှာကျင်းပမဲ့33ကြိမ်မြောက်ရှင်းတော်အားရှာအားကစားပြိုင်ပွဲအတွက်တော့အတိုင်းအတာတစ်ခုထိအားရှိစေမှာဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်။စီးကိန်းပြိုင်ပွဲရဲ့အမျိုးသမီးဘောလုံးပွဲတွေမှာတော့မြန်မာမျိုးသမီးအသင်းဟာဒုတိယ၄ကြိမ်နဲ့တတိယ8ကြိမ်ရခဲ့ပြီးပေမဲ့အကြိမ်မှာတော့ဘူးဆွဲတာမရှိသေးပဲထိုင်းနိုင်ငံက8ကြိမ်နဲ့ဗီယက်နမ်က5ကြိမ်ဘူးဆွဲထားတာဖြစ်ပါတယ်။ယောဘကဘောလုံးပွဲတွေမှာတော့စပိန်လာလီဂါမှာတော့နာမည်ကြီးရီယယ်မက်ဒရစ်အသင်းရှုံးသွားတာကြောင့်ဘာစလိုနာအသင်းကဇယားထိပ်ကိုရောက်သွားပါပြီ။ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့ကကစားခဲ့တဲ့ပွဲတွေမှာရီယယ်မက်ဒရစ်ကရီယယ်ဘက်တစ်ကို2ဂိုးတကိုးနဲ့ရှုံးပြီးဘာစလိုနာကရီယယ်ဆိုစီဒက်ကို4ဂိုးကိုမရှိအက်တလက်တီကိုမက်ဒရစ်ကအက်တလက်တစ်အသင်းကို2ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ဒါကြောင့်ပွဲစဉ်26အပြီးမှာတော့ဘာစလိုနာက58မှတ်နဲ့ပထမနေရာကိုရောက်သွားပြီးတော့အက်တလက်တီကိုမက်ဒရစ်က56မှတ်နဲ့ဒုတိယရီယယ်မက်ဒရစ်က54မှတ်နဲ့တတိယဖြစ်သွားပါတယ်။ဆိုစီတက်ကိုနိုင်ပြီးဇယားထိပ်ကိုတက်လာခဲ့တဲ့အပေါ်မှာဘာစလိုနာနီးပြဟန်စီဖလိတ်ကတော
့ For me it's always think about the next match. Don't look too far away so it's for me it's this thing. I don't think about this. Really.
ကျွန်တော်ကတော့နောက်ပွဲအတွက်ကိုပဲစဉ်းစားပါတယ်။စိတ်အဝေးကြီးကြည့်လို့မရပါဘူး။ကျွန်တော်အနေနဲ့ကတော့အခုလိုဇယားထိပ်ကိုပြန်အောင်လာတဲ့အတွက်ပြောပါရယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ဘင်ဖီကာနဲ့ပွဲနဲ့စနေနေ့မှာကစားမယ့်လာလီဂါပွဲစဉ်တွေကိုအအောင်ဆက်ရမှာဖြစ်ပါလေ
ရန်နီပြန်အန်ချီလော့တီကတော့အခုလိုအချိန်မျိုးမှာရှုံးတာဟာအကြီးအကျယ်အထိနာစေပြီးတော့ဒါကိုအသင်းအနေနဲ့အကောင်းဆုံးတုံ့ပြန်သွားဖို့လိုအပ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာအင်္ဂလန်ဘက်က FA ဘလားဘောလုံးပွဲတွေမှာတော့မနစ်ကဘူးဆွဲခဲ့တဲ့ Champion Manchester United အသင်းကတော့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါပြီ FA ဘလားပြင်သမအဆင့်ပွဲစဉ်တွေကိုပြီးခဲ့တဲ့သတင်းဘက်ကကစားတာမှ Manchester United အသင်းကအင်္ဂလန်မှာ Fulham ကို Penalty နဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်ဒါပြင် Newcastle ကလည်း Brighton ကို2ဂိုးတကိုးနဲ့ရှုံးသွားလို့ Fulham နဲ့ Brighton တို့ Quarter Final ကိုတက်သွားခဲ့ပါတယ်မနစ်က Final မှာရှုံးခဲ့တဲ့ Manchester City အသင်းကတော့ပလမအကြအသင်းကို3ဂိုးတကိုးနဲ့နိုင်သွားခဲ့ပါတယ်။ဂျန်နဲ့ပွဲစဉ်တွေမှာတော့ Aston Villa က Cardiff ကို2ဂိုးကိုမရှိ Crystal Palace က Millwall ကို3ဂိုးကိုမရှိ Bournemouth က Wolves ကို Penalty နဲ့အနိုင်ရပြီးတော့ Quarter Final ကိုတက်သွားကြပါတယ်။ဥရောပကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ Turkey နိုင်ငံက Fenerbahçe အသင်းမှာနီးပြလုပ်နေတဲ့ Jose Mourinho ကို၄ပွဲဖယ်လိုက်ပါတယ
်။ If you are the referee this match should be a disaster.And when I say him, I say the general tendency.
ကလာဒါဆာရီနဲ့ပွဲပြီးသတင်းစာရှင်းလင်းပွဲမှာမော်ရီနီယိုကဒိုင်ကိုဝေဖန်ပြောဆိုတာကြောင့်တူရကီဘောလုံးဖွဲ့ချုပ်ကသူ့ကိုလေးပွဲပေးလိုက်တာဖြစ်ပါတယ်။ဒါပြင်တူရကီဘောလုံးဖွဲ့ချုပ် TFF ကမော်ရီနီယိုကိုဒဏ်ငွေဖြစ်လဲအမေရိကန်ဒေါ်လာ4,400ဒဏ်ရိုက်လိုက်တယ်လို့တနင်္လာနေ့မှာကြေညာပါတယ်။မော်ရီနီယိုရဲ့ပြောဆိုချက်တွေဟာအကစားမှလိုင်းလာမဲ့ကျင်းဝဆိုင်ရာစီးမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့တာဖြစ်ပြီးတော့ပွဲကိုမတည်မငြိမ်နဲ့အကြံဖတ်တာတွေဖြစ်လာအောင်လုပ်သလိုပရိသတ်တွေပြဿနာဖြစ်လာအောင်လည်းလှုံ့ဆော်တာဖြစ်တယ်ဆိုပြီးတော့လည်းပြောထားပါတယ်ခင်ဗျာစွီဒင်နိုင်ငံကအိုလံပစ်နဲ့ကမ္ဘာဒုတ်ထောက်ခုချန်ပီယံအာမန်ဒူပလန်တစ်ဟာနောက်ထပ်ကမ္ဘာစံချိန်တစ်ကိုထပ်ပြီးတော့တင်လိုက်ပါတယ်ပြီးခဲ့သောကြာနေ့ကပြည်ထောင်နိုင်ငံမှာကျင်းပခဲ့တဲ့ဒုတ်ထောက်ခုံပြိုင်ပွဲမှာဒူပလန်တစ်ကသူတင်ထားတဲ့ကမ္ဘာစံချိန်ကိုထပ်ချိုးလိုက်တာဖြစ်ပါတယ်ဒူပလန်တစ်ဟာဒီကြိမ်မှာ 6.2 မီတာအမြင့်ကိုခုံပြီး 17 ကြိမ်မြောက်ကမ္ဘာစံချိန်ကိုတင်လိုက်တာဖြစ်ပါတယ်။သူ့အနေနဲ့တိတ်ခက်ခက်ခဲခဲမဟုတ်ပဲသက်တောင့်သက်သွားတဲ့နောက်ထပ်ကမ္ဘာစံချိန်တင်လိုက်နိုင်သလားဆိုတာနဲ့ပတ်သက်ပြီးဒူပလန်တစ်ကတော့အခုလိုပြောပါတယ်
။ Sometimes it is. Sometimes it is. Sometimes it isn't. There's a lot of hard work.
တခါတည်းရောလည်းတိတ်မခက်ခဲပြီမဲ့တခါတလေမှလည်းခက်ပါတယ်။ဒါပေမဲ့တော်တော်တော့ကြိုးစားလေ့ကျင့်ရပါတယ်။ခဏခဏအဆန်းလေးကျင်တာတွေဒုက္ခတွေလည်းအမျိုးမျိုးပါအဆင်ပြေတဲ့နေ့တွေရှိသလိုအဆင်မပြေတဲ့နေ့တွေလည်းရှိပါတယ်ဒါပေမဲ့ဒီနေ့ကတော့ကျွန်တော်အတွက်အားလုံးအဆင်ပြေပြီးကောင်းပါတယ
်ဒူလန်စ်ဟာပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲတုန်းကလည်း 6.25 မီတာမြင့်ကိုခုံပြီးတော့ Olympic နဲ့ကမ္ဘာစံချိန်တစ်တွေကိုတင်နိုင်ခဲ့သလိုပြီးခဲ့တဲ့ August လတုန်းကဆလစီယာမှာကျင်းပခဲ့တဲ့ကမ္ဘာပြေခုံပြပြိုင်ပွဲမှာလည်း 6.26 မီတာအမြင့်ကိုခုံပြီးတော့နောက်ထပ်ကမ္ဘာစံချိန်တစ်ကိုတင်ခဲ့တာပါအခုဒီချိန်မှာတော့ဒူပလန်တစ်ဟာ 6.26 မီတာအမြင့်ကိုအောင်မြင်စွာခုံပြီးတော့ကမ္ဘာစံချိန်ကို17ကြိမ်မြောက်တင်လိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရင်နိုင်စူးစီးတင်ပြတဲ့တပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုကြားခဲ့ကြရတာပါဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုစုံမှုကျော်ကဆက်ပြီးတော့တင်ဆက်ပေးပါမယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဒုတိယအကြိမ်သမ္မတသက်တမ်းစတင်တာဝန်ယူပြီးနောက်ပထမဦးဆုံးလွှတ်တော်ရှေ့မှောက်မနေ့ကအင်ကာနေညမင်ကွန်းပြောကြားရမှာသူအစိုးရလက်ထက်ဆောင်ရွက်ချက်တွေကိုအလေးထားပြောကြားခဲ့ပါတယ်။အမေရိကန်အစိုးရအသုံးစရိတ်လျှော့ချရေးကိစ္စ၊ကုန်သွယ်ဘက်တွေအပေါ်အခွန်တိုးကောက်တဲ့ကိစ္စနဲ့နိုင်ငံတကာအကူအညီလျှော့ချတာတွေကိုပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံကမတူကွဲပြားမှု၊ဒဏ်တူညီမျှမှုနဲ့အားလုံးပါဝင်ခွင့်ပညာတော်သင်အစီအစဉ်အတွက်ဒေါ်လာ45သန်းရွှေပြောင်းနေထိုင်သူတွေအတွက်လူမှုရေးစီးပွားရေးဆိုင်ရာအကူအညီဒေါ်လာ340ဒါတွေဟာဘယ်သူမှတောင်းမသိဘူးလို့သမ္မတထရန့်ကမိန်ကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာအပြောင်းအလဲတွေလုပ်မယ်ဆိုလို့ရှိရင်တာဝန်ယူမှုရှိရှိနဲ့အားလုံးချိတ်ဆက်နေတဲ့ကမ္ဘာကြီးရဲ့ဥဆောင်တဲ့နိုင်ငံအနေနဲ့လိုက်လျောညီထွေမှုရှိအောင်လှုပ်ဆောင်သင့်တယ်လို့ဒီမိုကရက်ပါတီအထက်လွှတ်တော်မှအဲလစ်စာစတော့ကင်ကမနေ့ကသမ္မတထရန့်လွှတ်တော်မိန်ကွန်းပြောကြားတာကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။သမ္မတထရန့်ဟာသူ့ရဲ့မိတ်ဆွေဘီလီယန်နာတတိတွေအတွက်ပဲမကြုံဘူးတော့အောင်အခွင့်အလန်းတွေဖန်တီးပေးနေတယ်လို့လည်းသူကဝေဖန်ပါတယ်။အမေရိကန်ပြည်ထောင်စုမှာလက်တွေ့ကြုံနေရတဲ့အိုးအိမ်ကိစ္စ၊ကျန်းမာရေးဆောင်ရှောက်မှုနဲ့ကုန်စင်းလုံးကျဆင်းရေးကိစ္စစတာတွေနဲ့ပတ်သက်လို့ဘလို့အစီအစဉ်တွေလှုပ်ဆောင်မယ်ဆိုတာမျိုးသမ္မတထရန့်မှာယုံကြည်ရလောက်တဲ့အစီအစဉ်တွေမရှိဘူးလို့လည်းသူကဝေဖန်ပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံကိုတွားရောက်နေတဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဘယ်လာရုစ်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်းစစ်ကောင်စီကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်။ဘယ်လာရုသမရအလက်ဇန္ဒားလူရှင်ကိုရဲ့ဖိတ်ကြားချက်အရအခုလိုတွားရောက်တာပြပြစီးပွားရေးလုံခြုံရေးနဲ့ကန္နာပေါင်းစုံမှမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ဆွေးနွေးတော့မှဖြစ်တဲ့အကြောင်းလဲကြေညာချက်မှာပြောဆိုထားပါတယ်။အမေရိကန်သမရဒေါ်နယ်ထရန့်ကသွင်းကုန်ခွန်တွေတွင်းမြင့်လိုက်ပြီးနောက်ကနေဒါ၊မက္ကဆီကိုတရုတ်တို့ကလည်းလက်တုံပြန်တဲ့အနေနဲ့အမေရိကန်ရဲ့သွင်းကုန်တွေအပေါ်အခွန်နေတိုးကောက်သွားမယ်လို့မနေ့အင်ကာနေမှာပဲပြောဆိုခဲ့ပါတယ်အဓိကကုန်သွယ်ဘက်တွေဖြစ်တဲ့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေရဲ့တင်ပို့ကုန်တွေအပေါ်25ရာခိုင်နှုန်းတိုးခဲ့တဲ့အပြင်တရုတ်ပေါ်10ရာခိုင်နှုန်းထပ်ဆောင်းပြီးတော့20ရာခိုင်နှုန်းကိုမနေ့ကမတ်လ4ရက်အင်ကာနေမှာစတင်လိုက်ပါဖြစ်ပါတယ်ခင်ဗျာ
ဗိုလ်ရုံးညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆူမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နက်ဆန်လိုဘတ်စ်နဲ့စိုက်ဒါဟန်တန်တို့ဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါအေးချမ်းစွာနဲ့ကောင်းကောင်းမွန်မွန်အိပ်စက်အနားယူနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သအပ်ပါတယ်ရှင်
This program has come to you from the Voice of America, Washington.